Welcome to the Voice of America in Burmese.
Minglam and Nekimashin, Washington Euro, VOA American, Tangani, Natan Satakuni, Satimala Goyet, Tangani in a case single, Nemasano de Menet Tongagani Kunanai, Lightometer Nasali, Tongzanine, Leze Rugani, Dayai Tonu Bamabashin. Tama Intinima
Mingla Bashin, Tamaga Kimutapa, Dominican the Rendigo Mana Channel to Jinya Bimaba. Shirama Apika just say lonely on season boat dread. Not a cut tappy juice are in American Ningajai when you John Kerry net Russian Ningajai when you do a Geneva Madrid some Jabari. American Tamara Obama, Asha Kizan, a song tatuavari. Yamanangama, Nangano, Yamanang and Nangano, Timingan Dong San Sujia, Laos, Nangan Vienjam, Shido, India, when you joke Narendra Modi net dress on P. Nangan Longjoy Kisa yet to go soon we get by. Dilo Tujar at the Tinley Jam of Ama in Jamai.
So she has very strong support. If she wants to get rid of sanctions, the easiest way is for her to tell the Congress we don't.
Dagaro, Nima Ye, Changin, do American Dinashin, Tauye, Tonta Chaco, the day season of Dima, a piece on Timja Pibu Shibare, Eddie Namaro, Yakai Ye, a Jambe, Commission, Nepatalu, Yakai Pine, Ludoma, Majaki, Yapai, Dream, Swinny Rome, a Po, a Cheney, Lala Rigo, Tonta Timja Pibu Shibare, Eddie Namaro, Mumpy the party net, K and Euro type web tenet, and also Cheney Gule, Jamaba. Now by Maro.
New York Madrid out to go pure sogavare, Dilo lo champion, American Piranzu, Taika Muri Lopo, Nunjara, Tamamo, Lonzora, Rilo Piro, Dibons and Munet, Trapi Lumia, Tuare, Dumishibu, Sura, Ledripe, Yale, Melo, Yongjira, Jam Pio Sogavare, Gawain and Muda Lunis, and Kesaya Duna Patalu, Tamra, Long, Nau, Tijas, Mimian, Bitanang, along Yomin Tanjara, and Tolunga, Bodahunia, Swinibuamaro. နိုင်ငံသားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကသူ့ပြိုင်ဘက်ဖြစ်တဲ့ရီပက်ဘလစ်ကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ထုတ်နှက်ခဲ့တာဖြစ်ပါတယ်။ပထမဦးဆုံးဂျိန်ဆိုရတာဝန်ယူနိုင်မှုကြိုးပမ်းနေတဲ့အင်ချက်မြေလုပ်ငန်းရှင်တထေးကြီးဒေါ်နယ်ထရန့်အနေနဲ့အမေရိကန်စစ်ဦးစီးချုပ်ဖြစ်ဖို့အရေးချင်းမရှိဘူးဆိုတာကိုပြသ American Sebo Joe do yet a year chin with Jasin Labi, two nine at the Chogo Yaruani, Pilpic Gong, Pilpic met the Bora Murigule, Piosu get up your body.
Saint Comri, Mapia, she needed Jagabe, Asha did that Chingun Shan, Nibo, American and Jam, Wadama, Dicata, Josa Girago, American Tamara, Barack Obama got two yet Tamara, the Tantrin, now some toy of Kerry, Asha, Keys and some Tachima, Kanga Mama Piosu, like Barry. ASEAN Senang and Salunga Gong Song the Alun at Trisong Gwen Yare, Parmazon American Tamara to Unin at Tugong Yubajang, Tamara Obama Ga, Laos Nanganga in Matokwagan Pilot and Nelson Terenza Shenan Wema Pioja Kebari, Lame January La, Tu Tawangani, Na Ujema, Nautem at Tamaraga, Tulube, Asha Tita to Sepi Usabi Samuel Melo, Mulin Jangle Piobari, ASEAN Tita Ha Gabama at Tetrazon and Yazon Luru Shi and Nia Pippi, Bowen and Nangan Regali, Omimu Lanzari Shini Ramo. Now tell me, American Tamara Nine. A good two powder, Jinimu Lanjango, a shady red on Los Homelo, two million jang a pure body. Seaway, Gondo in and now some American Piran suit, a look I knew Pandy and Maron. D. Segua Martin Twinpo, a long nine day, Lupio body. Tamara Obama and now some Asha Keyson, a summer, a semi-pier moorin, a chum tree gabbing, a good Keyson, some that timer, a same pier get up to your body. Keyson sat yawning at Yama, Tamara Air Force One. Lean a gany de liga, season a beer at dress, semi-beer pick at the loo. Miagoria Nanga to Asha machine is sent to nuclear donji sent a pillow daripian. Follow by Tamara, Rodrigo, do daddy a soga, Piosamurigo, Kangara, Pipari. Tabi met Tamara, Obama, Deo Tamarane, change Jaminswa, Nanachins, I certainly can get the loo. Do go soga, Piosu get a follow by Tamarane, now by my lesson, no second up Pipari.
Bigger Afghanistan nainga ma shi de athu sit sin ye tat phwe ri ga kabu myo kha American tak kato ma pyan be swa khan ga ya de pamauk kha na u ko kaise bo chou ban ga de lo American ka kwe ye ya shi ri ga pyo so lai par de kaise ye season go ka kwe ye winji ash kata ga ati pyu be ga bi tamara obama ga khwin pyu che pe ga de lo le American pentagon sit dana chou pyo kwin ya pauk ko peter cook ga pyo so ga ba de Tolay, the rain rain at the Riata Niama, American, Australia, Nanganda, Dazaga, Nautake, Shimshi, Surarigo, Megon Tosiari, Shigeraja, Gaza, yes, season at the Nautakeare, Luleta, when she do riga sovare, Matangare Niama, Dazaga, and Shimni, Geraja, Gaza, yes, season ale, Amyamumiage, Bulu, Piovare, Sisson, ye, to American Tapuari, Hyan sign Tapuari, Nechonga, Piro, Sitwejo, Amya, Piati, Songa, we may. American Tapu wind with Hamamho, Yatari, or Tigai, Somum Shibulo, Lepita, Coca, Piosu Gavari. The Zagan Rene, Sisson, ye, Longo Mood, to a Gaza, yes, season at Pataluro, at this Piosu Gajim Shigavau.
New American Diamond Nepal Mabada Sisinigo, Malecha Nigani Kunanai a tea, Lindomida Dozane, Kilohax Koton Ninga, Lindomida Lise, Kilohax Kole Tontonia, Lindomida Lise Shek, Kilohax Chakte Shangane, Dudia Naiwama, Linda Mida Diakuse, Kilohax Tinga Kungarugani, Tony Pini Varation.
American Tanga, Manakin, the Rinrigo, Selegin, anybody? Yamaning and Jai Winji, Nanganoi, Tamigan Dong, San Sujiha, India Winji Joe, Narendra Modine, Laos, Nangan Vien Jamma, Titan Trisong Gabari, Dong San Sujiha, Selegimio, India ASEAN Tati Siwine, Ashe Asha Tati Siwi Rigo, Tea Portre, Laos Nangango Yonido, Jadabriniga, India Winji Joe, Titan Trisong Gabi, Nanangan Longjo in Saya, Pubong Soyam Hurin, Patapi, Sunri Gabari. Democracy at Piao, Sampia, Tari, Pompio, Mipa County of Pite, Nanganoi, Tambangan, Dong, San Sujine, India, Wunjijo, Narendra Modi, Rudris, and Jong, Nanganjai, Winitana, Piogna, Vikas, Sorabka, Tui, Twitter, Saminama, Zita, Kebari, Nanangan, Council, Nuha, India, Myanmar, Nanangan, Longjoe, Pubong, Soyam, Hurin, Patepi, a beautiful, Sounded, Sunday, Hurin, Locate, Lule, Nanganjai, Winitana, Piogna, Sorabka, Piobari, Daham, Yamanangama, Muta, Democracy, Pacho, Party, Mustla, Dega, Anayaga Piran now by ma. India when you joke Narendra Mohinet, Mo Dine, Don San Sujiro, Parmazon, Jane Tresson Jarab Shibari. Bigger at Larungaro, India go Parmazon, Nangano Keys and Pinet, Layabla, Tamara Utenjone, New Daily Murama, Tresson Naga. India when you joke Narendra Modiga, A Jonga Musongo, JJ Piam, Sunu Kajarab Shibi, Yamanang and Shisame, Chilan Tangre, India got a Kuni Bima Pijan, Pioja Keraba.
ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်န်ကရခိုင်ပြည်နယ်အကြံပေးကော်မရှင်အနေနဲ့ရခိုင်ပြည်နယ်ကလူခွင့်ရချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ဘဲဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူနည်းစုတွေကြားဖြစ်ပွားနေတဲ့တင်းမာမှုတွေကိုလျှော့ချရေးမှာအထောက်အကူဖြစ်စေမယ့်အကြံပြုချက်တွေကိုပေးသွားဖို့အတွက်သူ့အနေနဲ့မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့ရန်ကုန်မှာမနေ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ်သူအနေနဲ့ဒီမှာရဲတွေလိုစုံစမ်းစစ်ဆေးသူတွေလိုပုံစံမျိုးနဲ့ရောက်ရှိနေတာမဟုတ်တဲ့အကြောင်းမြန်မာအစိုးရရဲ့တောင်းဆိုချက်အရရောက်ရှိနေတာဖြစ်ပြီးဒီကော်မရှင်ကိုမြန်မာကော်မရှင်ဖြစ်နေတာရှုမြင်ဖို့နဲ့နိုင်ငံတကာအမြင်တွေကိုထည့်သွင်းစဉ်းစားနိုင်ဖို့အတွက်ပါဝင်နေတာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒါပြင်ကော်မရှင်စီကနေမှန်ကန်တဲ့အကြံပြုချက်အစီရင်ခံစာကိုလည်းရရှိမှာပါလို့သတင်းစာရှင်းလင်းပွဲမှာမစ္စတာအာနန်ကပြောဆိုခဲ့ပါတယ်။လူမျိုးရေးနဲ့ဘာသာရေးပြဋ္ဌာန်းတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ကလက်တွေ့အခြေအနေတွေကိုလေ့လာအကဲခတ်ရမယ်ကိုဦးပါကော်မရှင်ရဲ့တာဝန်တစ်စိတ်တစ်ပိုင်းအဖြစ်ပြီးခဲ့တဲ့ရက်ပိုင်းကတွားရောက်ခဲ့တဲ့နှစ်ရက်ကြာရခိုင်ပြည်နယ်ခီးစဉ်အတွင်းရာနဲ့ချီတဲ့လူတွေရဲ့ဆန္ဒပြပွဲတွေနဲ့လည်းကိုဖီအန်နန်ကြုံတွေ့ခဲ့ရတာဖြစ်ပါတယ်ပြည်တွင်းကိုနိုင်ငံသားကဝင်ရောက်ဆွတ်ဖက်တယ်လို့မြင်နေကြတဲ့ဒေသခံတွေကစစ်တွေလေးစိတ်အပြင်ဘက်မှာစုဝေးဆန္ဒပြခဲ့ကြတာဖြစ်ပါတယ်
ပင်လယ်သမုဒ္ဒရာတွေဟာသဘာဝအတိုင်းတွေ့ရတဲ့ကာဗွန်နိုက်အောက်ဆိုဒ်ကိုရောလူသားတွေလောင်စာ300ကလေးရုတဲ့ရောက်ကုန်တဲ့ကာဗွန်နိုက်အောက်ဆိုဒ်တွေကိုပါဆုပ်ယူရမှုသူတို့ဟာကမ္ဘာရာသီဥတုပြောင်းလဲမှုတွေအဓိကနေရာကပါဝင်နေတယ်လို့သိပ္ပံပညာရှင်တွေသိလာတာကြပါပြီ။ဒါပေမဲ့ဒီကာဗွန်တွေသမုဒ္ဒရာထဲအများကြီးရောက်သွားရင်ဘာဖြစ်လာနိုင်တယ်လဲဆိုတဲ့သူတေသနစမ်းသပ်မှုအသစ်တွေပေါ်ထွက်လာတဲ့အခါမှာတော့ပိုးပြီးသတိထားမိလာကြပါတယ်။ Massachusetts စမ်းမှုသိပ္ပံ MIT ကသိပ္ပံပညာရှင်တွေကပင်လယ်ပြင်ထဲမှာလွတ်လပ်လပ်လပ်မျောနေတတ်တဲ့ပက်ထရိုပေါ့စ်လို့ခေါ်တဲ့ပင်လယ်ခီတွေမှာရေထဲကကာဗွန်ကဘယ်လိုသက်ရောက်မှုရှိတယ်ဆိုတာကိုပစိဖိတ်သမုဒ္ဒရာထဲမှာစမ်းသပ်ကြတာဖြစ်ပါတယ်။ကာဗွန်ဓာတ်ပိုးပြီးများလာရင်ရေဟာအက်ဆစ်ဓာတ်ပိုးပြီးကျွဲဝလာတော့မှုဒီကောင်လေးတွေအတွက်အဆင်မပြေတာကိုတွေ့တွေ့ပါတယ်။ဒါပြင်ပစိဖိတ်သမုဒ္ဒရာမြောက်ပိုင်းမှာကာဗွန်နိုက်အောက်ဆိုဒ်ဆုပ်ယူမှုကတိတ်ကိုများနေတာလည်းတွေ့ပါတယ်။ဒီပင်လယ်သမုဒ္ဒရာတွေကနေကာဗွန်နိုက်အောက်ဆိုဒ်ဆုပ်ယူနိုင်မှုအတချိန်မှာလျော့ပါသွားမယ်ဆိုရင်လေထုထဲမှာကာဗွန်နိုက်အောက်ဆိုဒ်တွေပိုးပြီးများလာမှာဖြစ်တယ်လို့ကမ္ဘာကြီးပုံနှင်းမှုလည်းပိုလာနိုင်တာမှုသိပ္ပံပညာရှင်တွေကဒါကိုသိရအောင်အတွက်စောင့်ကြည့်တိုင်းတားနေကြတာဖြစ်ပါတယ်
အမေရိကန်သမ္မတဘရက်ကိုဘာမာတာဝန်ကနေအားယူဖို့နီးကပ်လာချိန်မှာပဲနောက်ထပ်ထူးထူးခြားခြားဂုဏ်ပြုခံခဲ့ရပါတယ်ကပားကောင်တစ်မျိုးကိုသမ္မတအိုဘားမားနာမည်အစွဲပြုပြီးတော့သိပ္ပံပညာရှင်တွေကအမည်သစ်ပေးခဲ့တဲ့အကြောင်းကပ္ပဗေဒာဂျာနယ်တစ်စောင်မှာဖော်ပြထားပါတယ်။လက်တွေရဲ့သွေးထဲမှာရှင်သန်နေထိုင်လေးရှိပြီးတော့အရှိန်နှလက်မနဲ့စမ်းချီမြင်လောက်သာအရွယ်ရှိတဲ့တုတ်ပြားကောင်တစ်မျိုးကိုဘာရက်ထရီမာအိုဘားမိုင်းလို့အမည်ပေးခဲ့တာဖြစ်ပါတယ်။ဒီအမည်ကိုရွေးချယ်ခဲ့သူအင်ဒီယားနာပြည်နယ် Saint Mary College ကမကြာခင်ကမှအငိမ့်စာယူသွားတဲ့ဇီဝဗေဒပါမောက်ခသောမတ်စ်ဘလက်ကဒီလိုအမည်ပေးတာဟာစော်ကားဖို့မဟုတ်ဘဲနဲ့ဂုဏ်ပြုတာသာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။
တောက်ကြနေနေတဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မနန္ဒာချန်နုကတင်ဆက်ခဲ့တာပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို internet website ဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။အခုတော့အရှိတောင်အာရှဒေသအတွင်းဘယ်နိုင်ငံကြီးတွေကသူတို့ရဲ့ဩဇာလွှမ်းမိုးဖို့အပြိုင်ဆိုင်ကြိုးပမ်းနေကြသလဲဆိုတာကိုတင်ပြမှာပါ။အရှိတောင်အာရှဒေသမှာဩဇာလွှမ်းမိုးမှုမန်နိုင်ထူထောင်ပြကျင်တာဟာအမေရိကန်တနိုင်ငံနဲ့မဟုတ်ဘဲဂျပန်နဲ့ရုရှားတို့ကလည်းကုန်သွယ်ရေးတန်တမာရေးစီးရေးအရာထိုးဖောက်ဝင်ရောက်ဖို့ကြိုးပမ်းနေကြပါတယ်။ VOA သတင်းတော့ Bill Eight ဘေကျင်းမြို့တော်ကပေးပို့ထားတဲ့သတင်းလွှာကိုဦးကျော်စန်းသာကပြောပြမှာပါ
။တရုတ်နိုင်ငံဟာအစ်တောင်အရှာရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်နေခဲ့တာကြာမြင့်ခဲ့ပြီဖြစ်ပေမဲ့အခုတော့တခြားနိုင်ငံတွေလိုက်လာကြပါတယ်။ပြီးခဲ့တဲ့သုံးနှစ်အတွင်းမှာဆိုရင်ဂျပန်ဟာတရုတ်နဲ့ဟောင်ကောင်မှာတက်အာဆီယံဒေသမှာပုံမိုးပြီးရင်းနှီးမြှုပ်နှံလာပါတယ်။အရှေ့ပစိဖိတ်ဒေသကြီးရာသုံးသက်သူတစ်လီဘာဆူကအမေရိကန်ကဒီဒေသကိုမန်တိုင်ပြုလာတာနဲ့တရုတ်အင်အားကြီးထွက်လာတဲ့အတွက်အခုလိုဖြစ်လာရတယ်လို့ဆိုပါတယ
် The arrival of China as a major power has made Japan really impatient to redefine its rule
တရုတ်အင်အားကြီးနိုင်ငံဖြစ်လာတာဟာဂျပန်အတွက်အာရှပစိဖိတ်လုံခြုံရေးမှာနောက်ကျကျန်ရပြီလားဆိုတာအပူတပြင်းစမ်းစစ်စရာဖြစ်လာခဲ့ပါတယ်
ဂျပန်ရဲ့အယုံစုဆိုင်မှုဟာစီးပွားရေးတစ်ခုတည်းမဟုတ်ပါဘူး။လုံခြုံရေးနဲ့သံတမန်ဆက်ဆံရေးတို့လည်းပါဝင်ပါတယ်။ပုံမှုများပြားတဲ့နိုင်ငံတွေဟာဒီနေရာမှာဩဇာလွှမ်းမိုးမှုပြိုင်ဆိုင်လာကြတဲ့အတွက်တင်းမာမှုတွေမလွှဲမစွဲဖြစ်လာနိုင်ပါတယ်။ Richard Bissinger ဟာ Singapore RSIS ကျောင်းကအကြီးတန်းသူတွေစီတူဖြစ်ပါတယ
်။ Everybody's a frenemy so to speak. And so there's a lot of places where two countries
အလုံးငါတယောက်နဲ့တယောက်မတည့်အတူနေတွေပါပဲရုရှားနဲ့တရုတ်ပဲဖြစ်ဖြစ်တရုတ်နဲ့အမေရိကန်ပဲဖြစ်ဖြစ်ကိစ္စတော်တော်များများမှာဘုံအကျိုးစီးပွားအတွက်ပူးပေါင်းဆောင်ရွက်ခြင်းကြပါတယ်တစ်ချိန်တည်းမှာပဲထိတ်တိုက်ဒိုးတာအပြိုင်ဆိုင်ဖြစ်နေတာတွေလည်းနေရာတော်များများရှိပါတယ
်ဒီအာရှပြိုင်ပွဲတဲ့နောက်ဆုံးဝင်ရောက်လာသူရုရှားနိုင်ငံကတော့ဗီယက်နမ်ကိုလက်နက်ရောင်းချမှုစွန့်ရင်ဆိုင်ရာသဘောတူညီမှုတွေနဲ့စတင်အထုတ်နေတာဖြစ်ပါတယ်တရုတ်ပြည်စူးချောက်တက်သူကနိုင်ငံရေးသိပ္ပံပညာရှင်လိုချီချန်ကအခုလိုသုံးသပ်ပါတယ
် Various Russia has been preoccupied with events in Europe. So this time Putin is trying to move his strategic direction from Europe to Asia.
Russia ရဲ့နှစ်အနေငယ်အတွင်းမှာတော့ရုရှားဟာဥရောပအရေးနဲ့ပဲလှုပ်ရှုပ်နေကြတာပါ။အခုတော့သူတို့ရဲ့မဟာဗျူဟာဥတည်ချက်ကိုဥရောပဘက်ကနေအာရှဘက်ကိုလှည့်ဖို့ကြိုးစားလာနေပါတယ်။ဒါဟာအမေရိကန်ဩဇာကြီးမားလာတာကိုထိမ့်ညှိဖို့ဆိုတဲ့သဘောဖြစ်နေပါတယ
်။ဒါပေမဲ့ Richard Bisinger ကတော့အာရှခေါင်းဆောင်တွေတင်းမှမှုမကြီးထွားရေးကိုအလေးထားနေရတဲ့အချိန်မှာပဲမမျှော်လင့်ပဲပဋိပက္ခဖြစ်လာနိုင်တာတွေဟာစိုးရင်စရာဖြစ်တယ်လို့ဆိုရတယ
်။ Lot more types of very sophisticated weapons are flowing into the region coupled with that and the fact you're seeing an increasingly kind of intransigent amount
ဆီမီလန်နဲ့တွေအများပြားဒေတာတွေစီးဝင်နေပါတယ်ဒီအထက်အနေရကိုရင်ဆိုင်တိုးမဲ့အခြေအနေတွေလည်းပိုတွေ့လာရပါတယ်အထူးသဖြင့်တောင်တရုတ်ပင်လယ်အရေးမှလို့ထင်ပါတယ
်အန်ဒီရဲ့ကြုံရမဲ့အခြေအနေနဲ့ပြဿနာတွေမှာနိုင်ငံအများအပြားနဲ့ချိတ်ဆက်နေတာကြောင့်အစည်းအမွှားလေးတွေကစမိထတောက်ပြီးထိမ့်နိုင်သိမ့်မရဖြစ်သွားနိုင်တယ်လို့လည်းသုံးသပ်သူတွေကဆွနေကြကြောင်းပါခင်ဗျာ
ဥကြောင်စန်းသားပြပြသွားတာပါအခုတော့ဒေါအောင်ဆန်းစုကြည်ရဲ့ American ပြည်ထောင်စုခီးစဉ်အတွင်း American လွှတ်တော်ဘက်ကဘာရီများဆွေးနွေးတိုင်ပင်မှုရှိတယ်လဲဆိုတာကိုပြောပြမှာပါမြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကို American လွှတ်တော်ဘက်ကဘယ်အဆင့်ထိရုတ်သိမ်းမလဲဆိုတာဒေါအောင်ဆန်းစုကြည်ရဲ့အဆုံးဖြတ်ပေါ်မှာသာမူတည်တယ်လို့မြန်မာအရေးကျွမ်းကျင်သူ American ပညာရှင်တဦးကပြောကြားလိုက်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့နောက်သတင်းပတ်အတွင်းစတင်တော့မယ့် American ပြည်ထောင်စုခီးစဉ်အတွင်းမှာဒဏ်ခတ်ပိတ်ဆို့မှုတွေရှော့ချရေးကိစ္စကိုသမ္မတဥဘာမအစိုးရနဲ့တာမက American လွှတ်တော်နှစ်ရက်လုံးနဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါဆွေးနွေးဖို့ရှိနေတာပါဆယ်စုနှစ်မကမြန်မာဒီမိုကရေစီရေးကိုအားပေးကူညီလာတဲ့ American လွှတ်တော်နှစ်ရက်လုံးနေနဲ့မြန်မာဒီမိုကရေစီခေါင်းဆောင် Nobel ငြိမ်းချမ်းဆုရှင်ဒေါအောင်ဆန်းစုကြည်ရဲ့ဦးဆောင်မှုကိုတညီတညွတ်ထဲထောက်ခံခဲ့ကြတာပါမြန်မာအပေါ်စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုကိုအဓိကချမှတ်ခဲ့ရတဲ့အကြောင်းရင်းကလည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီရေးလှုပ်ရှားမှုပိုးပြီးအားကောင်းလာစေဖို့နဲ့စစ်အစိုးရပေါ်နိုင်ငံတကာဖိအားပေးနိုင်ဖို့ဆိုတဲ့ဥတီချက်ကြောင့်လည်းဖြစ်ပါတယ်။မြန်မာအပေါ်ဒဏ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ရင်လည်းလက်ရှိအာဏာရပါတီကြီးဖြစ်တဲ့ NLD ဘက်ကလည်းအလုံးစုံရုပ်သိမ်းရေးကိုလိုလားပုံမရဘူးလို့တုံ့သက်သူတွေလည်းရှိပါတယ်။မြန်မာအပေါ်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေကိုရုပ်သိမ်းပေးတဲ့မသိဆိုတာဒေါအောင်ဆန်းစုကြည်ပေါ်မှာသာမူတည်ကြောင်းမြန်မာအရေးကျွမ်းကျင်သူဝါရှင်တန်အခြေစိုက်အမေရိကန်ပါမောက္ခဒေးဗစ်စတိုင်းဘတ်ကတော့သုံးသပ်ပါတယ
် So she has very strong support if she want to get rid of sanctions the easiest way is for her to tell the Congress we don't need the sanctions anymore
အမေရိကန်လွှတ်တော်တစ်ခုလုံးကသူ့ကိုအခိုင်အမာထောက်ခံထားပါတယ်တကယ်လို့တခက်ပိတ်ဆို့မှုကိုရုပ်သိမ်းပေးဖို့ဒေါအောင်ဆန်းစုကြည်ကလိုလားတဲ့ဆိုရင်သူ့အတွက်အလွယ်ဆုံးနည်းကတော့ဒဏ်ခတ်ပိတ်ဆို့မှုဟာမလိုအပ်တော့ဘူးလို့လွှတ်တော်ကိုပြောလိုက်ရုံပါပဲတကယ်လို့သူကသာအဲ့လိုလုပ်မယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတော်တော်များများကိုလွှတ်တော်ဘက်ကလည်းပယ်ဖျက်ပေးပါလိမ့်မယ်ဒါပေမဲ့ဒေါအောင်ဆန်းစုကြည်အဲ့လိုပြောမှလားဆိုတာကမိကွန်းထုတ်เสียပါဒေါအောင်ဆန်းစုကြည်ကိုယ်တိုင်ပြောထားတာကတော့ဒဏ်ခတ်ပိတ်ဆို့မှုကိုသူလိုလားတယ်ဘာကြောင့်လဲဆိုတော့စစ်တပ်အနေနဲ့သူ့ကိုဆက်ပြီးတော့ထောက်ခံတယ်ဆိုတာတေချာမှုရှိအောင်လို့ဖြစ်တယ်လို့ပြောထားပြီးသားပါ
တေချာတာကတော့အမေရိကန်လွှတ်တော်နှစ်ရလုံးကဒေါအောင်ဆန်းစုကြည်ကိုအပြည့်အဝထောက်ခံနေတယ်ဆိုတာပဲဖြစ်တယ်လို့ပါမော့ခ်စတိုင်းဘက်ကဆိုပါတယ်။ဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့အမေရိကန်နိုင်ငံခီးစဉ်အတွင်းကာကွယ်ရေးဝင်ကြီးအက်ရှ်ကာတာနဲ့လည်းတွေ့ဆုံဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့အခုချိန်ထိအတည်ပြုလို့မရသေးပါဘူး။အခုလိုအမေရိကန်နဲ့မြန်မာစီးရေးဆက်ဆံရေးနဲ့ပတ်သက်လို့ပါမော့ခ်စတိုင်းဘက်သုံးသပ်တာကတော့
I believe in military-to-military relationships of a non-lethal kind. In other words, training education
နိုင်ငံစီးရေးဆက်ဆံရေးမှာတော့လူကိုသေးသေးနှိုင်လောက်တဲ့ကိစ္စတွေကိုမဟုတ်ပဲသင်တန်းပေးတာပညာတော်သင်တွေလက္ခဏာစတဲ့အဆင့်မျိုးရှိလိမ့်မယ်လို့ကျွန်တော်မြင်ပါတယ်အမေရိကန်စစ်တပ်ဟာအဲ့ဒီဘက်မှာတိတ်ကောင်းပါတယ်အဲ့ဒီလောက်တော့ကျွန်တော်တို့လုံနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်ဒေါအောင်ဆန်းစုကြည်ဘက်ကလည်းဒီအဆင့်မျိုးကိုစိုးရိမ်ဖို့မသင့်ဘူးလို့မြင်ကြောင်းပါမော့ခ်စတိုင်းဘက်ကပြောပါတယ်ဒေါအောင်ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်နဲ့ပတ်သက်ပြီးတော့လည်းသမ္မတဥဘာမအစိုးရအနေနဲ့ဒီမိုကရက်ရော Republican ပါတီကြီးနှစ်ရလုံးနဲ့ညှိနှိုင်းဆောင်ရွက်နေကြောင်းသမရအကြံပေးလည်းဖြစ်အင်ဖြူရောအမျိုးသားလုံခြုံရေးအကြံပေးအရာရှိဘန်ရော့စ်ကပြောပါတယ်စက်တင်ဘာလ14ရက်နေ့မှာ နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာသမ္မတအိုဘားမားနဲ့အင်ဖြူရောမှာတွေ့ဆုံပြီးတဲ့နောက်အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့လည်းတွေ့ဆုံမှုရှိသလိုစက်တင်ဘာလ15ရက်နေ့ညနေပိုင်းမှာကျင်းပမယ့်အမေရိကန်အာဆီယံစီးပွားရေးကောင်စီရဲ့ညစာစာပွဲကိုတက်ရောက်ဖို့ရှိပါတယ်ရှင်။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့ရှေ့သတင်းပတ်သမ္မတအင်ဖြူရောမှာတွေ့ဆုံတဲ့အခါမြန်မာနိုင်ငံပေါ်ဆက်ပြီးချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေကဘာတွေကိုထပ်ပြီးရှော့ပေါ်ပေးမယ်ဆိုတာဆွေးနွေးကြဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်နိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုတွေကိုအခုချိန်မှာဆက်ပြီးထားသင့်မသင့်ဘယ်လိုရည်ရည်မှုတွေကိုဆက်ထားသင့်ပြီးဘာတွေကိုတော့ရှော့ပေါ်ရုပ်သိမ်းသင့်နေဆိုတာအခုလာမယ့်စနေညတရားရီလိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-2-3-1-9-9-9လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ညာ
။တောက်ချန်နေနေတဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။နိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဌာနကဖွဲ့စည်းပေးခဲ့တဲ့ Kofi Annan ကြီးကြပ်တဲ့ရခိုင်အရေးအကြံပေးကော်မရှင်ကိုရခိုင်အမတ်တွေနဲ့လူမှုလူ့အဖွဲ့အစည်းတွေကကန့်ကွက်နေကြပါတယ်။ဒီကိစ္စကိုရခိုင်ပြည်နယ်လွှတ်တော်မှာဆွေးနွေးဖို့ရှိနေတာမို့အခုလိုဗဟိုကချမှတ်ဖွဲ့စည်းပေးထားတဲ့အဖွဲ့အစည်းနဲ့ပတ်သက်ပြီးပြည်နယ်တွေကလက်မခံပဲနေပိုင်ခွင့်ရှိမရှိလက်မခံခဲ့ရင်အခြေအနေကဘလို့ဖြစ်လာနိုင်လဲဆိုတာကို AHRC အာရှလူ့ခွင့်ရေးကောင်စီကရှေ့နေဦးမင်းလွင်ကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်။
ဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေအရဆိုလို့ရှိရင်ပြည်နယ်အစိုးရတွေအနေနဲ့ဥပဒေပြဋ္ဌာန်းပိုင်ခွင့်ရှိတယ်ပြည်နယ်တွေမှာနောက်ကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသကြီးတွေမှာဥပဒေပြဋ္ဌာန်းနိုင်တယ်လို့ဆိုတယ်အုပ်ချုပ်မှုအနာနဲ့ပတ်သက်လာရင်တော့ဟိုပြည်ကြောင်စုအစိုးရကချမှတ်လိုက်တဲ့မူဝါဒတွေအတိုင်းပြည်နယ်တွေကလိုက်လံအကောင့်တွေပေါ်ပြဖို့လိုတယ်ဆိုတော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာတွေ့ရတာဖြစ်တယ်အဲ့တော့ရခိုင်ပြည်နယ်လွှတ်တော်ကနေဆွေးနွေးပြီးတော့ဒီကောင်စုအစိုးရအနေနဲ့ဆမှတ်ထားတဲ့ငူဝါရတွေလိုက်နာဖို့ပြက်ကွက်တယ်ဆိုလို့ရှိရင်တော့ဒီကောင်စုအစိုးရအဖွဲ့ကနေပြီးတော့ဒီနယ်လွတ်တော်နဲ့ဆွေးနွေးညှိနှိုင်းပြီးတော့ပေါင်းစပ်ပေးဖို့လိုအပ်လာမယ်လို့ကျွန်တော်တို့မြင်ပါတယ
်တကယ်လို့ရခိုင်ပြည်နယ်လွတ်တော်မှာဒီအရေးကိုကန့်ကွက်ခဲ့တယ်ဆိုလို့ရှိရင်ဒီကောင်စုအစိုးရအဖွဲ့ကနေပြီးတော့ပြန်ပြီးတော့ကင်တွဲရမယ်သဘောပေါ့နော
်ဟုတ်ပါတယ်အဲ့တော့ဒီပြည်ကောင်စုအစိုးရအဖွဲ့ကနေပြီးတော့ဒီနယ်အစိုးရနဲ့ဒီလူလွတ်တော်အစိုးရအဖွဲ့ကြားထဲမှာကွာဟာနေတဲ့အချက်လေးတွေညှိနှိုင်းပေါင်းစပ်ပြီးဖို့ဒီကောင်စုအစိုးရနေပြီးတော့ဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒီကောင်စုအစိုးရအဖွဲ့ကနေပြီးဒီနယ်တွေနဲ့ပတ်သက်တဲ့အုပ်ချုပ်မှုဆိုင်ရာကိစ္စရပ်များဒီနယ်ပတ်သက်ပြီးတော့ပါဝင်တက်ရောက်ပြန်နှံဆောင်ရွက်နိုင်တယ်ဆိုတာကိုလည်းကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်136 139စတာတွေမှာဖော်ပြထားတာကိုတွေ့ရတယ
်ဆရာအခုလိုမျိုးပေါ့နော်ရခိုင်ပြည်နယ်ကနေပြီးတော့ပြည်နယ်လွှတ်တော်ခေါ်ယူပြီးတော့ဒီရခိုင်ပြည်နယ်အကြံပေးကော်မရှင်သူတို့ပြည်နယ်တွင်မှာလာရောက်ခွင့်မရှိဘူးလို့ကောပြောပိုင်ခွင့်ရှိပါလား
အာအဲ့ဒီလိုတော့ပြောပိုင်ခွင့်မရှိဘူးပြ။ဘာဖြစ်လို့လဲဆိုတော့ကကျွန်တော်နေဆက်ဒေတာချင်းထိစပ်နေတဲ့ဒေတာဖြစ်တဲ့အတွက်အဲ့ဒီဒေတာတွေမှာပြည်တော်စုအစိုးရအဖွဲ့ရဲ့နောက်ပြီးတော့တခါပြည်တော်စုအစိုးရအဖွဲ့နဲ့အတူကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအဖွဲ့ကာလုံစားတဲ့ဥစ္စာတွေကအဓိကအာဏာတည်ရောက်တဲ့ဒေတာတွေဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးတော့လုံပိုင်ခွင့်မရဘူးလို့ကျွန်တော်တို့မြင်ပါတ
ယ်။ရခိုင်ပြည်နယ်လွှတ်တော်ကနေပြီးတော့ဒီအကြံပေးကော်မရှင်ကိုကန့်ကွက်ပေးမယ်အကြံပေးကော်မရှင်ကနေပြီးတော့ရခိုင်ပြည်နယ်ထဲမှာလာရောက်ပြီးတော့မြေပြင်အခြေအနေလို့သူတို့ခေါ်တဲ့လက်တွေ့ဖြစ်ပျက်နေတာတွေကိုလာပြီးလေ့လာဆန်းစစ်ခွင့်တော့ရှိတာပေါ့နော
်ဟုတ်ပါတယ်ကျွန်တော်တို့ဥပမာတစ်ခုပြောရမယ်ဆိုရင်ရန်ဟီလီလာတဲ့ကိစ္စမှာဒါကော်မရှင်မဟုတ်ဘူးနော်ကုလသမဂ္ဂရဲ့လူ့ခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်လာတဲ့ကိစ္စမှာရခိုင်ပြည်သူလူထုတွေကလည်းဆန္ဒပြတယ်ရခိုင်ပြည်နယ်အစိုးရဘက်ကလည်းဆန္ဒပြတယ်သို့တော်လည်းပဲလူ့ခွင့်ရေးကိစ္စရပ်တွေနဲ့ပတ်သက်လို့လာတဲ့ကိစ္စရပ်တွေမှာဘာမှကန့်သတ်ပြီးတားမြစ်နိုင်တဲ့ကိစ္စမရှိဘူးဆိုတာကိုကျွန်တော်တွေ့ရတယ်အဓိကတော့ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကာလုံရဲ့အဆုံးဖြတ်ကအဓိကကျတယ်လို့ကျွန်တော်မြင်ပါတယ်နေဆက်ဒေတာချင်းထိစပ်နေတဲ့ဒေတာတွေမှာ
ဟုတ်ကဲ့အနောက်နိုင်ငံတွေမှာပေါ့လေဘဟုအစိုးရနေပြီးတော့ပြည်နယ်အစိုးရတွေကိုရဲ့အလုပ်ပိုင်ခွင့်ကိုလွှမ်းမိုးလို့မရဘူးပေါ့နော်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံနဲ့နှိုင်းယှဉ်ပြီးနည်းနည်းပြောပြပေးပါဦ
းနောက်နိုင်ငံတွေမှာကတော့ပြည်နယ်အစိုးရတွေကိုလုပ်ပိုင်ခွင့်ကြီးတက်ပြတ်သားသားပြီးထားတာတွေရှိတယ်အဲ့တော့ဘဟုအစိုးရအနေနဲ့ ကြီးနယ်ဆိုရရဲ့ဥပဒေပြဋ္ဌာန်းခွင့်လုတ်ပိုင်ခွင့်တွေကိုဝင်ရောက်ဆက်ပြတ်တာမတွေ့ရဘူး။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကအဲ့ဒီလိုမျိုးမဟုတ်ပဲနဲ့အမေရိကန်ကတစ်စိတ်တစ်ပိုင်းယူတယ်၊အင်ဒိုနီးရှားကတစ်စိတ်တစ်ပိုင်းယူတယ်၊ကိုနာတစ်ပိုင်းဒီနာတစ်ပိုင်းနေနဲ့ပေါင်းဆက်ထားတဲ့ဥစ္စာဖြစ်နေတဲ့အခါကျတော့နောက်ဆုံးနိုင်ငံတော်ရဲ့အာဏာဘယ်မှာရှိနေလဲဆိုတော့ပြည်နယ်တွေကိုခွဲဝေပြန့်သွားတဲ့အဆင့်တိမရောက်ပဲနဲ့နောက်ဆုံးနိုင်ငံတော်သမ္မတရဲ့ကာလုံရဲ့ဒီဥစ္စာကြီးရဲ့အဆုံးဖြတ်ကအဓိကဖြစ်နေတယ်ဆိုတာကိုကျွန်တော်တွေ့ရတယ်။ဒါကြောင့်ကျွန်တော်တို့တိုင်းသားတွေနဲ့ပတ်သက်လို့ပြည်လုံးညီလာခံဆွေးနွေးတဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့ကန့်သတ်ချက်တွေကြောင့်ဒီကဆွေးနွေးရေးတွေအဆင်မပြေဖြစ်နေတာတွေကျွန်တော်တွေ့ရတယ်။နောက်ပြီးတော့ပြည်နယ်တွေရဲ့လုံခြုံရေးအနေကလည်းတကယ်တမ်းတိတိယောက်ယောက်လုံခြုံရေးကိုကန့်သတ်ပြီးထားတာမရှိဘဲနဲ့နောက်ဆုံးကြလို့ချင်းပြည်တော်စုအစိုးရဝင်ရောက်ညှိနှိုင်းဆောင်ရွက်ပြီးတော့ပြည်တော်စုအစိုးရရဲ့စီမံခန့်ခွဲမှုအောက်မှာပဲတွားတယ်ဆိုတာကိုကျွန်တော်မြင်ရတာဖြစ်တယ်။အဲ့ဒါကတော့နောက်နိုင်ငံတွေနဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့ထူးခြားတဲ့ဖွဲ့စည်းပုံအခြေခံဥပဒေရဲ့ကွာခြားချက်ပဲဖြစ်တယ်။
AHRC ကရှေ့နေဦးမင်းလူဦးကိုဆက်သွယ်မေးမြန်းခဲ့တာပါရခိုင်ပြည်နယ်အရေးအကြံပေးကော်မရှင်နဲ့ပတ်သက်ပြီးတော့လေရခိုင်ပြည်နယ်လွှတ်တော်မှာပြည်နယ်လွှတ်တော်ကိုယ်စားလှယ်73ကစက်တင်ဘာလ12ရက်နေ့မှာအထူးအစည်းအဝေးခေါ်ယူထားပါတယ်ရှင်ဆက်လက်ပြီးတော့မွန်ပြည်သက်ပါတီနဲ့ KNU တိုက်ပွဲဖြစ်နေတဲ့သတင်းပေးပို့ချက်မှာတော့အငင်းပွားပွဲရာနယ်မြေပိုင်ဆိုင်မှုပြဿနာကြောင့်မနေ့ညနေပိုင်းမှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ဒီလိုဖြစ်တဲ့တိုက်ပွဲမှာတစ်ဖက်နဲ့တစ်ဖက်စတင်ကျူးလွန်ကြောင်းပြောဆိုနေကြတာပါ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင
်တနင်္သာရီတိုင်းဒေသကြီးရေပြည်မြို့နယ်အလဲစကန်းကျေးရွာအုပ်စုတဲချောင်းပြားကျေးရွာနီးမှာဒေသတွင်းခြေချနေတဲ့မွန်ပြည်သက်ပါတီတပ်ဖွဲ့တွေနဲ့ကရင်မျိုးရန်းစည်းရုံး KNU တပ်ဖွဲ့တို့ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ကြပါတယ်တဲချောင်းရွာမှာခြေပြုတ်နေတဲ့မွန်မြစ်တပ်ဖွဲ့တွေကိုကရင်မျိုးရာစီယုံတပ်ဖွဲ့တွေကလည်းစတင်တိုက်ခတ်ခဲ့တယ်လို့မွန်မြစ်ပါတီသဝဲခရိုင်ဥက္ကဋ္ဌနိုင်ဧကကမွန်ဘာသာနဲ့ခုလိုပြောပါတယ
်။နောက်ကမွန်မြစ်ပေါ်သူမေတောပြန်ဆိုင်ကရတော့ဘူးရော
သူပြောထားတာကတော့မွန်လွတ်တနာကြီး45မိနစ်အချိန်မှာကျွန်တော်တို့တပ်ဖွဲ့အခြေချစခန်းကို KNU ဖွဲ့တွေစစ်ကြောင်းတစ်ဖွဲ့ညှပ်ပြီးတော့ရောက်လာတယ်ကျွန်တော်တို့ဘက်ကိုဒီလိုသွားလာရင်အကြောင်းကြားပြီးမှသွားရင်ကောင်းမယ်။တချင်းမှမှဆိုးလို့ဆိုပြီးပြောတယ်။အဲ့ဒီချိန်မှာ KNU ဘက်ကစပစ်တယ်။သူတို့ကအစီအစဉ်ရှိရှိနေရာယူပြီးစပစ်လို့တိုက်ပွဲဖြစ်ပွားခဲ့တယ်ဆိုပြီးမွန်ဘာဒါနဲ့ပြောဆိုသွားတာပါ။ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်ကြဆုံးမှုမရှိပေမဲ့တဲချောင်းကျေးရွာအုပ်ချုပ်ရေးမှုနေအိမ်နဲ့တခြားအိမ်ခြေတွေပြည့်စုံမှုရှိခဲ့တယ်လို့နိုင်ဧကကပြောပါတယ်။ဒီကနေ့ရေဖြူမြို့နယ်တဲချောင်းကျေးရွာမှာဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီး KNU ခေါ်ကရင်မျိုးရာစီယုံရဲ့ထူထွေသွင်းမှုဘသူစောကွယ်ထူးဝင်းကအခုလိုပြောပါတယ်။
ကျွန်တော်သိရတဲ့လောက်ကတော့ကျွန်တော်တို့အဲမှာရှိတဲ့အဲလောက်တိုင်းပေါ့နော်အဲဒီဖဲကြောင့်မှာတက်သွားတဲ့ KNU ကာကွယ်ရေးတပ်ဖွဲ့တွေကိုမော်ဒီတီပါတီကပြည်လဲရတို့ပြန်ပြင်းတာချိတ်ဆက်မှုတော့ဘာမှရှိဘူးလို့
အခုတိုက်ပွဲဖြစ်ပွားရတဲ့ဒေသဟာ KNU နဲ့မော်ဒီတီပါတီတို့အကြားနေမြေနဲ့ပတ်သက်ပြီးအငင်းပွားဖွယ်ရာဖြစ်နေပါတယ်တိုက်ပွဲဖြစ်ရတဲ့အကြောင်းရင်းဟာနေမြေငင်းပွားမှုပြဿနာကြောင့်လို့ KNU ထွေထွေတွေးရင်းမှုဘရုစောကွယ်ဒူးဝင်းကအခုလိုဆက်ပြောပါတယ်
အဲ့မှာနေနေပြဿနာတွေနည်းနည်းရှိတယ်အဲဒီသားမှာတင်ပြတာကကျွန်တော်တို့ဟိုအရင်တော့ကမုန်ဖြစ်တဲ့ပါတီကအပြည့်ခါရဆေးလုပ်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီအစိုးရကသူတို့ကိုအဲ့ဒီအဲ့ဒီနေရာမှာနေရာသွားချတာ။နေရာသွားချတာအဲ့မှာ KNU ကတော့အပြည့်ခါရဆေးမလုပ်တော့အဲ့မှာတိုက်ပွဲတွေဖြစ်တဲ့အပေါ်မှာယူလူတို့တွေပြောင်းသွားတော့မူလူတို့ကအဲ့မှာဝင်လာတဲ့အပေါ်မှာသူတို့မှာအဲ့ဒီနေနေပြဿနာတွေနည်းနည်းရှိတယ်ဗျ။အဲ့လိုတော့ပြရတော့မို့နော်။တခင်ကတင်ပြတဲ့အပေါ်မှာ
KNU နေနဲ့အစိုးရနဲ့ပြည်ခတ်တိုက်ခိုက်မှုရပ်စရေးဆိုင်ရာ NCA သဘောတူစာချုပ်ချုပ်ဆိုခဲ့ပြီးဖြစ်တဲ့အတွက်၎င်းတို့ရဲ့အုပ်ချုပ်ရေးနယ်မြေတွင်ပြန်လည်လှုပ်ရှားသွားမယ်လို့ KNU လယ်ဒူစုမြို့နယ်ခေါ်ရေဖြူမြို့နယ်တွင်မှုစောစီစီကလက်မှတ်ရေးထိုးပြီးတော့ဩဂုတ်လ24ရက်နေ့မှာဒေသရှိကျေးရွာအုပ်ချုပ်ရေးမှုတွေကိုစာပေးပို့ထားပါတယ်ဒီလိုလက်နက်ကနှစ်ဖွဲ့တိုက်ပွဲဖြစ်ပွားနေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့အောက်ခြေဖွဲ့တွေအနေနဲ့တွေ့ဆုံဆွေးနွေးဖြေရှင်းသွားဖို့တိုက်တွန်းထားကြောင်းဘသူစောကွယ်ဒူဝင်းကပြောပါတယ်လက်ရှိမှာတော့တစ်ဖက်နဲ့တစ်ဖက်စီရဲတည်နေသားမှာရှိနေတယ်လို့ဒေသခံတွေကဆိုပါတယ်။မွန်ပြည်တပ်ပါတီနဲ့ကရင်မျိုးရာစီယုံ KNU တို့ဟာ1988ခုနှစ်မှာနယ်မြေညင်းပွားမှုပြဿနာကြောင့်စီရဲပြည်ပခပြင်းထန်စွာဖြစ်ပွားခဲ့ပြီးအဲ့ဒီတုန်းကအမျိုးသားဒီမိုကရေစီတပ်ပေါင်းစု NDF ရဲ့ဆေးဆက်ညှိနှိုင်းမှုကြောင့်စီရဲပြဿနာပြေလည်သွားပြီး28နှစ်နီးပါးပြည်ပခရပ်တန့်ရာကနေအခုတပံတိုက်ပွဲဖြစ်ပွားလာတာလည်းဖြစ်ပါတယ်။ကရင်မျိုးရာစီယုံ KNU ဟာမြန်မာအစိုးရနဲ့ NCA သဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီးမွန်ပြည်သက်ပါတီကတော့သဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ24 32 40တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းနာယူဝက်မှာအပတ်စဉ်ကဏ္ဍတွေကိုမတင်ဆက်ခင်မှာ American 3 English စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရမှာပါဒေါ်လလတန်းကတင်ဆက်ထားပါတယ်ရှင်
တင်ပြမယ် idiom အသုံးကတော့
a skeleton in the closet
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု s k e l e t o n skeleton ကအယိုးစု i n in ကအแทမှာ t h e the c l o s e t closet ကဘီဒိုလို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကားပိုက်တစ်ခုလုံးရဲ့လုံးကောက်အဓိပ္ပာယ်ကတော့ဗီဒီယိုထဲမှာရှိနေတဲ့အယူစုပေါ့တမန်အဖြစ်တော့ဗီဒီယိုထဲမှာအဝတ်တွေအပြင်သူများမမြင်စေချင်တဲ့ပစ္စည်းတွေကိုတင်ထားလိရှိတာဓမ္မတာပါဒီအသုံးဆင်းသက်လာတာကတော့1800ခုနှစ်များကအင်္ဂလိပ်စာရေးဆရာတွေကဝိထုတူထဲမှာစသုံးလာတယ်လို့ဆိုကြပါတယ်အထူးသဖြင့်ဗီဒီယိုထဲမှာတင်ထားတဲ့အယူစုဆိုရင်တော့ကြောက်စရာကောင်းတာသူများမသိအောင်အထူးသဖြင့်ဖွဲ့ထားတဲ့အဓိပ္ပာယ်မျိုးဖြစ်ပါတယ်အယိုးစုဆိုတဲ့နေရာမှာဒီနေရာမှာတော့အထူးရည်ညွှန်းထားတာကတော့သူများသိလို့ရှိရင်ရှက်ဖွဲဖြစ်တာမျက်နှာပြက်စရာအကြောင်းတစ်ခုကိုရည်ညွှန်းထားတာဖြစ်ပါတယ်ဒီအသုံးရဲ့ idiom အသေးပဲကတော့ရှက်စရာမျက်နှာပြက်စရာအကြောင်းအရာတစ်ခုခုအတိတ်ကဖြစ်ရတစ်ခုခုကိုသူများမသိအောင်ဖုံးဖိထားတာရှုပ်ပယ်ထားတာသူများတွေကိုမသိစေခြင်းနဲ့အကြောင်းအရာတစ်ခုခုရည်ညွှန်းတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင
် If you want to be a successful politician you can't have any skeletons in the closet the media will sooner or later find out the truth
အောင်မြင်တဲ့နိုင်ငံရေးသမားတူဖြစ်ချင်လို့သူများတိမှဆိုးလို့ဖုံးဖိထားတာတွေသိရှိလို့မဖြစ်ဘူးသတင်းမီဒီယာတွေကအမှန်ကိုမကြခင်ပဲစုံစမ်းသိရှိလာကြမှာဖြစ်တယ်လို့ထည့်ပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ If you want to be a successful politician, you can't have any skeletons in the closet. The media will sooner or later find out the truth.
တခါတည်းကလည်းမိသားစုကဖုံးဖိထားတဲ့ကိစ္စကိုသိချင်ရင်သိကြပါစီတော့ပြောပြလိုက်တော့မေးလူသိရှင်ကြားပြောင်ပြောင်တင်းတင်းမေးပြောဆိုနေထိုင်နေဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet
လို့ပြောလို့ရပါတယ်စာလုံးပေါင်းက COME come out out come out ကအပြင်ကိုထွက်လာတာ of the closet ကစောစောကကျွန်မရှင်းပြခဲ့တဲ့အတိုင်းဗီဒီယိုတွေကဆိုတော့ Squid Clone ရဲ့လုံးကောင်အထိပေကတော့ဗီဒီယိုတွေကနေအပြင်ကိုထွက်လာတာပေါ့ idiom အထိပေကတော့သူများမသိအောင်ဖုံးဖိထားတဲ့မျက်နှာပြက်စရာကိစ္စရပ်တစ်ခုကိုတီချင်းလေတိပစီတော့ဆိုပြီးတော့ထုတ်ဖို့ပြောလိုက်တဲ့အဓိပ္ပာယ်ကိုဆောင်းပါတယ်ဒီသုံးနေပတ်တယ်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
သူကနောက်ဆုံးသူ့မိကိုအမှန်ကိုထုတ်ပြောလိုက်တယ်ဒါမှလည်းသူ့မိကသားဘာဖြစ်လို့အင်တောင်မပြူသေးတာလေလို့မိမိနေတာရတ်တော့မှာလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် He finally came out of the closet and told his mother the truth so that she'll stop asking why he's not married yet
မိသားစုတွေရှစ်စရာမျက်နှာပူစရာအဖြစ်ပြက်မျိုးလူများမသိအောင်ဖုံးဖိထားတယ်ဆိုရင်ဘယ်လိုပြောမလဲ
A skeleton in the closet
လို့ပြောလို့ရပါတယ် ဖုံးပြီထားတာကိုထုတ်ပြောလိုက်တယ်ဆိုရင်ကိုဘယ်လိုပြောမလဲ
Come out of the closet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရီမင်းတင်ပြခဲ့တဲ့ idiom အသုံးတွေပဲဖြစ်ပါတယ
်။ဒေါ်လာလတန်တင်ဆက်တဲ့အင်္ဂလိပ်စာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့အစီအစဉ်မှာလည်းတင်းလာနေတိုင်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုဆက်လက်ပြီးတော့ကျမရေးကဏ္ဍကိုထုတ်လွှင့်ပါပါ။ဒီတစ်ပတ်မှာတော့မြန်မာနိုင်ငံကိုကူးလာနိုင်တဲ့ Zika virus ရောဂါပိုးအကြောင်းကိုတင်ပြထားပါတယ်။အရင်ကလက်တင်အမေရိကဒေသမှာဖြစ်ခဲ့တဲ့ Zika virus ပိုးဟာအခုတော့မြန်မာအိမ်နီးချင်းနိုင်ငံတွေစီကူးစက်လာပြီးမို့မြန်မာနိုင်ငံအတွက်စိုးရိမ်နေရပြီလို့ကျန်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ယောဂါဒီကာကွယ်နှိမ်နင်းရေးဌာနရဲ့လက်ထောက်ညွှန်ကြားမှုဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดาดาตั้นနိုင်စို့ခင်ဗျာကျွန်တော်တို့ဒီ Zika virus ကအရင်တော့ကတော့ဒီ Brazil လိုမျိုးပေါ့เนาะဒီ Latin America နိုင်ငံအဝေးကြီးမှာရှိနေရကနေပြီးတော့အခုတော့ဒီ Singapore လို့ဟလာနောက် Indian Thai နိုင်ငံတို့လို့ကျွန်တော်တို့ဒီ data တွေကိုရောက်လာတဲ့အနေထားတွေစဖြစ်လာတာကိုတွေ့ရတဲ့အတွက်မြန်မာနိုင်ငံမှာရောဆရာကြီးဒီ Zika virus ပိုကူးလာမယ့်အနေထားစိုးရိမ်ရတဲ့အနေထားရှိလားဆရာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီအင်ဂျင်နာချင်းနိုင်ငံတွေနဲ့ကကျွန်တော်တို့နဲ့ကဒါအများအားဆက်တယ်သူပြင်စင်ကာပူတို့ထိုင်းတို့ဆိုတာပုံမှန်ဆက်တွေ့သွားလာနေတဲ့နိုင်ငံတွေဆိုတော့လေသူစီကနေ infection ရတာပြီးရောက
်ဟုတ်ကဲ့ဆရာဒီယောဂါပိုဒီကူးစက်လာတဲ့အနေအထားနဲ့ပတ်သက်ပြီးရောဆရာတို့ဒီပြင်ဆင်ထားမှုအနေအထားပေါ့နော်နည်းနည်းရှင်းပြပေးလို့ရမလား
ပြင်ဆင်ထားမှုအနေအထားတော့ကျွန်တော်တို့ကဒီဘရာဇီးကနေပြီးတော့ပြန်ပြီးတော့အခုပေါ်လာပြီးတော့ဒီအမေရိကပေါ့နော်မနစ်ကရောက်လာတော့အချိန်တွေကစပြီးကျွန်တော်တို့ alertness ကို awareness ကိုရထားပါပြီဒီအခါကျတော့ဒီ Zika virus ကပုံမှန်အားဖြင့်သူကမတည်နိုင်ဘူးဆိုပေမဲ့လည်းကိုင်ဆောင်မိခင်တွေကိုကူးစက်တဲ့အခါမှာအုံနောက်တိတ်ငယ်တဲ့ကလေးတွေနဲ့မွေးဖွားရတဲ့ဆက်ဆက်မှုတွေရှိနိုင်တယ်ဆိုပေါ့နော်ခုနကိုင်ဆောင်မိခင်တွေလားတကယ်လို့ကူးစက်လို့ခုနငယ်ရင်မပြည့်တဲ့ကလေးတွေအုံနောက်တိတ်ငယ်တဲ့ကလေးတွေမွေးဖွားတာတိုက်ပြီးတော့ချိန်ကျောက်မှုအန္တရာယ်တစ်ခုလို့ကျွန်တော်မြင်ပါတယ်ဒါကြောင့်မလို့ဆော်ဆော်ဆီးပေါ့နော်ချိုတင်ကာကွယ်တဲ့အပိုင်းတွေလုံဆောင်ထားပါတယ်အဲ့ဒီအပိုင်းမှာနံပါတ်1က cross border checkpoint တွေမှာကျွန်တော်တို့ဒီဌာနမှုရှိရှိအောင်နေလို့ ਨੇ နောက်ပိုင်းကတော့ကျွန်တော်တို့ဌာနကတော့ရပါကနာဌာနကျွန်တော် Better Bone Disease Control လို့ခေါ်ပါတယ်ခုနချိန်ကြောင့်အဆင့်ဖြစ်နိုင်တဲ့ယောဂါတွေပေါ့နော်သွေးနှုန်းတိုးပေးခက်ပြအဆင့်ကြီးတော့ Chicken ကညာစီကပေါ့အဲ့ဒီဌာနရင်ကျွန်တော်တို့ကတော့အဲ့ဒီဟာရောက်လာပြီဆိုတော့ Technical Support အနေနဲ့ကျွန်တော်ဝန်ကြီးဌာနကဖိလုပ်ပါတယ်လုပ်တဲ့အခါမှာကျွန်တော်ရဲ့အားသာချက်တစ်ခုက2014-15လောက်ကစပြီးကျွန်တော်ကဒီသွေးနှုန်းတိုးပေးအတွက်ကိုအင်အားတွေကျွန်တော်အများကြီးစိုက်ပြီးတော့တုံးပါတယ်အဲ့ဒီတုံးရင်းနဲ့ပဲတပြိုင်တည်းပေါ့နော်တခြားရရှိလိုက်တဲ့အကျိုးကျေးဇူးကတော့ဒီ Zika virus ကိုတည်ဆောင်တဲ့ AD ချင်းဟောပါကျွန်တော်ကတခါလေးနေနေပြီးသားဖြစ်သွားတာပေါ့အဲ့ဒီအခါမှာကျွန်တော်တို့ဌာနအနေနဲ့ကတော့ notification ပေါ့နော်ကျွန်တော်တို့စီကိုဝင်လာမယ့် notification ကိုကြည့်ပြီးတော့ response လုပ်အောင်ပါတယ
်ဟုတ်ကဲ့ဆရာအဲ့ဒီ notification လုပ်တယ်ဆိုတာလည်းနည်းနည်းရှင်းပြပေးပါလားဆရာ
အဲ့တော့ခုန Zika virus တည်ဆောင်လာတဲ့လူနာတူကမြန်မာပြည်တွင်းကိုဝင်လာမယ်စိတ်ဝင်စားခံတစ်ခုမှလူနာအနေနဲ့ပြမယ်ပြပြီးတဲ့အခါကျရင်သူ့ကိုဒီဆေးရုံစည်းကမ်းတစ်ခုကနေပြီးတော့ဟာဒါဒီကာဗိုင်းရပ်စ် disease ပဲလို့ confirm ဖြစ်တာ ਨੇ ကျွန်တော်တို့စီကို notification ဝင်လာပါမယ်ဝင်လာတဲ့ကျွန်တော်တို့နိုင်ငံအနေနဲ့ဒီဇီကာဗိုင်းရပ်စ်ကမရှိဘူးသေးတဲ့အခါကျတော့ပထမဦးဆုံး case ပေါ်လာတဲ့နေရာဒါ outbreak ငယ်သားလေးတစ်ခုလို့သတ်မှတ်ပါမယ်သတ်မှတ်ပြီးရင်သူ့ကိုကျွန်တော်တို့ကစုံစမ်းထောက်လမ်းမှာပေါ့နော်သူ့ရဲ့ contact history ယောဂါရဲ့အနေအထားလာခဲ့တဲ့နိုင်ငံအနေနဲ့ဆက်ဆက်မှုဒါတွေအကုန်လုံးပြန်ကျွန်တော်တို့ပြန်လုပ်ပြီးရတဲ့အခါကျအဓိကကတော့သူကနေတစ်ဆင့်ချားလူတွေကိုမကူးဆက်အောင်သူ့ဘောเนาะဖြစ်နိုင်တိကျအခန်းမှာဆေးရုံမှာတင်ထားတာလို့ပြီးတဲ့ခါကျတော့သူ့ကိုချင်းကြိုက်လို့မရအောင်ဟိုချင်းနဲ့ပတ်သက်တဲ့သူ့ပတ်ဝန်းကျင်မှာကာဝယ်နေနေလုပ်ငန်းတွေလုပ်ပေးတာလို့ပြီးတဲ့ခါကျတော့သူကလိင်ဆက်ဆက်မှုကနေစင်ကူးနိုင်တယ်ဆိုတဲ့ခါကျတော့သူ့ကိုပညာပေးပြီးတော့နည်းလုံး9ပတ်လောက်ကိုဒီလိင်ဆက်ဆက်မှုမပြုလို့ဘာမျိုးပဲပေါ့เนาะကျွန်တော်တို့ကဟိုပညာပေးပြီးတော့ထားမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီယောဂကာကွယ်ရေးတက်ပါဆန်เนาะလက်တွေ့ဆရာတို့လုပ်ဆောင်နေတဲ့အချက်တွေရှိလားဆရာ
အဓိကလုပ်တဲ့အပိုင်းကတော့၄ပိုင်းရှိပါတယ်နံပါတ်1ကတော့ကျွန်တော်တို့အဲ့လို case ပေါ်လာပြီဆိုရင်ကျွန်တော်က case base နှုတ်တော့ပြင်มาလဲကျွန်တော်လက်ရှိလုပ်ဆောင်နေတဲ့နေပြည်တော်ဖြစ်ပါတယ်အဲ့တော့ Luna တယောက်ကျွန်တော်တို့စီကို notify ဝင်လာလို့ case confirm ဖြစ်ပြီဆိုတော့ねအဲ့ Luna ရဲ့အိမ်ကိုကျွန်တော်ကတွားပြီးတော့စိတ်မှုစီပြန်ရင်းလုပ်ငန်းတွေအပြင်ပို့လောက်လမ်းနဲ့ပတ်သက်တဲ့ကာကွယ်နေနေလုပ်ငန်းတွေလုပ်ပါတယ်အဲ့ဒါတွေကတော့ဆရာတို့သိတဲ့အတိုင်းပဲကျွန်တော်တို့ဖုန်းတော်လဲစစ်ပေါ့နော် ဒီလုပ်ငန်းတွေကိုကျွန်တော်အဓိကထားပြီးလုပ်အောင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဒုတိယလှုပ်ဆောင်နေတဲ့ချက်က
ဒုတိယအပိုင်းနေနေကအဲ့လူနာအိမ်ပတ်ချလဲအိမ်ပေါင်းပေါ့နော်သင်ပြန်နိုင်တဲ့အတိုင်းတာမီတာ100ဘတ်ဝန်းကျင်အင်ဂျင်30လောက်ကိုစိတ်မုတ်စိတ်ဖြန်လုပ်ပါတယ်အဲ့ဒါပြီးတဲ့အခါကျတော့ဒုတိယအနေနဲ့ကျောင်းနေမှာပေါ့နော်ပညာရေးလုပ်ငန်းတွေလုပ်ပါတယ်ကလေးတွေကိုအထူးသဖြင့်ကူဆက်မှုကိုလုပ်လုပ်ငန်းတွေလုပ်ပါတယ်အဲ့ဒီမင်းကျွန်တော်တို့ခြားဌာနတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ယုံနိုင်အိမ်နိုင်ကျောင်းနိုင်မှာခုလောက်လည်းမရှိအောင်ကျွန်တော်တို့ဆောင်ရွက်ပါတယ
်ဟုတ်ကဲ့ဆရာဒီတတိယပိုင်းအနေနဲ့ရော
တတိယပိုင်းကကျွန်တော်ပြည်သူလူထုပညာပေးတဲ့နည်းလမ်းပေါ့နော်ကျွန်တော်တို့အရင်ကနဲ့မတူအောင်ကြောင်းလိုက်တဲ့ဟာအရင်တော့ဆိုကျွန်တော်တို့တွိုင်းဟာလောင်လန်းမရှိအောင်ပေါ့လေပြီးရင်ဒါရေဒီမှာလောင်လန်းတွေ့နေတုံပြစ်တယ်ပေါ့နော်အဲ့တော့ချို့လူတွေကရေတုံတဲ့ခါကျတော့သိမကြကြအောင်ဟာဒါဒီတော့နဲ့ဖွဲ့လာပြီးဟာတကယ်မလားရေအိမ်ထဲကြောင်းထားပါ냐အဲ့တော့မှသူဆိုရင်ညာရှိတယ်အခုကျကျွန်တော်ကအဲ့လိုမဟုတ်တော့ဘူးဒီလောက်လမ်းရှိရင်အနေရှိမှဖြစ်တဲ့ကြောင့်မလို့ဒီလောက်လမ်းလေးကိုဝိုင်းပြီးတော့စစ်လို့ရတယ်စစ်ဖယ်လို့ရတယ်ဖယ်ပြီးရင်ဖုံးထားပါဒီလောက်လမ်းပေါက်နိုင်တဲ့နေရာတွေပေါ့နော
်ဟုတ်ကဲ့ဆရာတော့နောက်ဆုံးဒီစရုပ်ထပိုင်းအနေနဲ့ဆိုရင
်နံပါတ်၄ပိုင်းအနေနဲ့ဆောင်ရွက်တဲ့အခါတော့ကျွန်တော်က community society for approach ပေါ့အဲ့ဒီသွေးလွန်တူကွေးချင်းလောက်လမ်းနေနေနေဆိုတော့ကျွန်တော်ကရက်ွက်တစ်ွက်ကိုတရက်ပဲဖြစ်ဖြစ်တစ်မျိုးနယ်လုံးတရက်ပဲဖြစ်ဖြစ်ကျွန်တော်ဆောင်ရွက်ပါတယ်အဲ့ဒီမှာကျွန်တော်ကအိမ်မျိုးလိုက်ပြီးတော့ပို့လုံးနိုင်ရှိမရှိစစ်ဆေးတာတော့ရှိတဲ့အိမ်တွေမှာတော့လမ်းကိုတစ်ခါလည်းမရှိအောင်ရှင်းလင်းပေးတာတော့အဲ့ဒီအပိုင်းလုပ်ဆောင်နေရှိပါတယ်ဒါတော့လက်ရှိသွေးလွန်တုပ်ကွေးမှာကျွန်တော်လုပ်နေတာဒါပေမဲ့သူကအသာချက်ကအစည်းကားပါကျွန်တော်တို့တစ်ခါလည်းပါသွားတာပေါ့ခင်ဗျ
ဟုတ်ကဲ့ဆရာဒီနေရာမှာဆက်ရင်ယောဂဖြစ်လာတာကိုစသိနိုင်တဲ့လက္ခဏာတွေရောပြည်သူလူထုအနေနဲ့ကြိုသိထားခြင်းအဖြစ်ရည်တည်ယူထားပြီးတော့ဗောနော်ဒီကာလမှာဆေးရုံဆေးခန်းပြနိုင်ဖို့အတွက်ဆိုရင်ဘယ်လက္ခဏာတွေအဓိကထားပြီးတော့စောင့်ကြည့်ရမလဲဆရာ
ခုနပြောတဲ့ချင်းရတော့နေ့လူကိုခိုက်တက်ပြီးတော့ယောဂကုသဖြစ်ပေါ်ပါတယ်ချင်းခိုက်ခံပြီးတော့နှစ်ရက်ကနေပြီးတော့9ရက်တည်းမှာယောဂလက္ခဏာတွေစတင်ဖြစ်ပေါ်လာနိုင်ပါတယ်ယောဂကုသခံလူ5ဦးလောက်မှာ2ဦးလောက်မှာယောဂလက္ခဏာပေါ်ပေါက်ပါတယ်အဓိကလက္ခဏာတွေကတော့ဖြားခြင်းရေသားပေါ်မှာအနည်းသက်များထွက်ခြင်းမျက်စိနာခြင်းခေါင်းကိုက်ခြင်းဖက်သားအဆင့်မြင့်တာနာကျင်ခြင်းတို့ဖြစ်တတ်ပါတယ်ဒါပေမဲ့သူကတိတိတော့ကြားသွားဖြစ်ပြန်ပြီးတော့သူ့ကိုယ်လိုပဲပေါ့ဗျာတက်တာဝါတာပေါ့ဒါပေမဲ့သူကစိုးရင်ရတဲ့အချက်ကတော့ကိုယ်ဆောင်မိခင်တွေမှာဖြစ်ပါမယ်အဲတော့မိခင်တွေမှာတကယ်လို့များအဲ့လိုများအများကြီးကူးသွားမယ်ဆိုရင်တော့ခုနကိုနောက်သိငယ်တဲ့ကလေးတွေမွေးလာမယ်ဆိုတော့ဒီကစိုးရင်ရတဲ့အချက်ဖြစ်ပါတယ်ဆန္ဒတော့သူကလောလောဆယ်တော့အတဲ့အနေလည်းမရှိဘူးပေါ့နော
်ဟုတ်ကဲ့ဆရာကိုယ်ဆောင်မိခင်တွေအတွက်အဓိကဘာအကျံပြုခြင်းလဲ
ဒီကတော့ခင်ဗျားကိုယ်ဆောင်မိခင်တွေချင်ခိုက်မခံအောင်နေဖို့ပေါ့နော်နောက်တစ်ခုကခုနယောဂဖြစ်ပွားတဲ့နေရာတွေကကျန်လာတယ်။ဘုရားရည်နေနဲ့ဖြစ်နိုင်တော့ဒီစီကာပိုးလေးပေါ့နော်ဆစ်ဆေးနေတယ်ပေါ့။တကယ်လို့ဒီကာပိုးတွေ့ရဖြစ်ပေါ့။ပြီးရခါကြရင်ကိုယ့်ကိုယ်တတရားရှိတယ်ဆိုရင်လည်းခုနဟိုအမျိုးသမီးနဲ့နေမဆက်ဆံဘူးပေါ့နော်။အဲ့လိုလေးလုပ်ပြီးမယ်ဆိုရင်တော့ကိုယ်ဆောင်ပြီးခင်လေးကိုကုဆတ်နိုင်တဲ့နေရာလေးဆိုကျွန်တော်တို့ကာကွယ်နိုင်မှာပါ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
ကူဝိမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးခန္ဓာပါရှင်အခုတော့တောက်ကြနေနဲ့ခင်းတိုင်းထုံးလွှင့်နေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရတော့မှာပါ။နေဆက်သတင်းတောက်တွေစူးစီးတင်ပြထားပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအမီပါ။ BNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်ပါတယ်။ရှမ်းပြည်နယ်မူဆယ်မြို့နယ်နမ်ခမ်းမြို့နယ်ကစစ်ဘေးဒုက္ခသည်စခန်းတွေကိုအထောက်ပံ့တွေလျှော့ချလိုက်တယ်ဆိုတာနဲ့ကုလသမဂ္ဂအထွေထွေအတွင်းမှချုပ်ဟောင်းကိုဖီအနန်ဦးဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူးပန်ပါ။သတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။2015ရွေးကောက်ပွဲမှာအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ရှမ်းပြည်နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခင်မိုးမိုးနဲ့အလုံအမှုဆောင်5ဦးကိုလက်ရှိတာဝန်ကနေဖယ်ရှားလိုက်ပြီးတောင်ကြီးခရိုင်ဥက္ကဋ္ဌဦးတင်မောင်တိုးကို NLD ပါတီကနေထုတ်ပယ်ခဲ့တယ်လို့ NLD ဗဟိုအလုံအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ်ပြီးခဲ့တဲ့စနေနေ့ NLD ဗဟိုအလုံအမှုဆောင်ကော်မတီဝင်ဦးဝင်းထိန်ရဲ့ရှမ်းပြည်နယ်ခရီးစဉ်အတွင်းမှာတာဝန်ဖယ်ရှားမှုတွေလှုပ်ဆောင်ခဲ့တာပါ ရှမ်းပြည်နယ် NLD ဥက္ကဋ္ဌဒေါခင်မိုးမိုးကတော့ရွေးကောက်ပွဲအတွင်းအောင်နိုင်ရေးလုပ်ငန်းတွေလှုပ်ဆောင်ဖို့ပြက်ကွက်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုငင်းဆန်ခဲ့တယ်လို့တာဝန်ကနေဖယ်ရှားတဲ့လောက်ရက်အပေါ်ပါတီစင်းမြင်းစည်းကမ်းနဲ့ကန့်ညီမှုမရှိဘူးလို့လည်းတောင်ကြီးခရိုင် NLD ဥက္ကဋ္ဌဦးတင်မောင်တိုးကပြောပါတယ်။အခုလိုရှမ်းပြည်နယ်က NLD ကောင်းဆောင်တွေကိုဖယ်ရှားမှုအပေါ် NLD ဘဟုအလုံးမှုဆောင်ကော်မတီဝင်တဦးအနေနဲ့မသိရှိခဲ့ဘူးလို့ဥညံဝင်းကပြောပါတယ်။
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်နမ်ခမ်းမြို့မှာရှိတဲ့စစ်ပေးဒုက္ခတဲ့စခန်းတွေကိုကုလတမကရဲ့ကပ္ပစာနာရိတ်ခါအစီအစဉ် WFP အစီအစဉ်ကနေအထောက်ပံ့အစီအစဉ်တွေကိုထပ်ဝဲလျှော့ချလိုက်တဲ့အတွက်ရိတ်ခါအခက်အခဲမျိုးမျိုးနဲ့ကြုံတွေ့နေရတယ်လို့ဒုက္ခတဲ့တွေကပြောပါတယ်။နှစ်ကိုကတော့ဒုက္ခတဲ့တဦးကိုဒလ15ပြည်နုစီဘူးလေးဘူးအပြင်ကျပ်ငွေ6000ထောက်ပံ့ပေးရကနေထပ်ဝဲကျော်လျှော့လိုက်တယ်လို့နမ်ခမ်းမြို့နယ်ပေါင်လုံးဒုက္ခတဲ့စခန်းကဒုက္ခတဲ့တဦးဖြစ်တဲ့ဦးချမ်းလောက်ကပြောပါတယ်။မူဆယ်မြို့ရှိအိမ်ထောင်စုစုပေါင်း50တစုရှိပြီးလူဦးရေ103ဦးနေထိုင်တဲ့မူဆယ် KBC IDPS ကမ်ကဒုက္ခတွေတွေကိုလည်းရိတ်ခါထဲဝဲလျှော့ချလိုက်တယ်လို့ဩဂုတ်လရိတ်ခါအတွက်ဒီကနေ့အချိန်ထိမရောက်သေးဘူးလို့စခန်းတော်ဝန်ခံဦးဖော်ရိုနော်တင်ကလည်းအတည်ပြုပြောဆိုပါတယ်။မူဆယ်မြို့နယ်နမ်ခမ်းမြို့မှာရှိတဲ့ဒုက္ခတွေအများစုဟာကချင်တိုင်းရင်းသားတွေဖြစ်ပြီးမြန်မာတပ်မတော်နဲ့ကချင်တို့လည်းရေးတပ်မတော် KIA တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒုက္ခတွေစခန်းတွေမှာတင်းရှောင်လာကြတာဖြစ်ပါတယ်။
ကချင်ပြည်နယ်ထဲမှာကိုပိုင်အုပ်ချုပ်နေမြေတတ်မှတ်ပေးဖို့လီစုနဲ့ရှမ်းနီနိုင်ငံရေးပါတီတွေရဲ့တောင်းဆိုမှုကိုကချင်နိုင်ငံရေးပါတီမဟာမိတ်အဖွဲ့ KPBC ကစက်တင်ဘာလ9ရက်နေ့ကကန့်ကွက်လိုက်ပါတယ်27ရာစုပင်လုံညီလာခံမှာလီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကပူတာအိုမချမ်းဘောဆော့လော်ခေါင်လောင်ဖူးနဲ့ချီဖွေမြို့နယ်တွေမှာအထူးကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိရေးတောင်းဆိုခဲ့ပြီးတိုင်းလိုင်းရှမ်းနီအမျိုးသားတိုးတက်ရေးပါတီကတော့မြကျင်းနာမွန်ညင်ဗမော်အပါဝင်ခရိုင်ရှစ်ခုပူပေါင်းပြီးရှမ်းနီပြည်နယ်တတ်မှတ်ပေးဖို့တောင်းဆိုမှုတွေကို KPP ကကန့်ကွက်ခဲ့တာဖြစ်ပါတယ်အထူးသဖြင့်လီစုပါတီဥက္ကဋ္ဌဦးရွှေမင်းရဲ့27ရာစုပင်လုံညီလာခံတွင်တောင်းဆိုချက်ကိုကန့်ကွက်ရတာဟာကချင်မျိုးနွယ်စုအတွင်းအချင်းချင်းစိတ်ဝမ်းကွဲမှုမဖြစ်စေဖို့ဖြစ်တယ်လို့ KPCC ဥဆောင်ကော်မတီကလော်ဝော်အမျိုးသားစည်းလုံးညီညွတ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီအထွေထွေအတွင်းရေးမှူးဥပီဟောင်းဆယ်ကပြောပါတယ်
ရခိုင်ပြည်နယ်ရတိတောင်မြို့နယ်အငူမော်ကျေးရွာအနီးပင်လယ်ကမ်းခြေမှာဆာလာအိတ်ကိုလုံးနဲ့မျောပါလာတဲ့ပိုင်ရှင်မဲ့စိတ်ကြွစေးပြား22ဒိန်းကျော်ကိုစက်တင်ဘာလ3ပိုင်းမှာတင်စီရမိခဲ့ပါတယ်။အငူမော်ကျေးရွာသားတန်ငါတဲ့တဦးကပင်လယ်ကမ်းခြေမှာမျောပါလာတဲ့အိတ်တွေကိုဆယ်ယူဖွင့်ကြည့်ရကစေးပြားတွေကိုတွေ့ရှိခဲ့တာဖြစ်ပြီးကျေးရွာအုပ်ချုပ်ရေးမှူးကတဆင်နဲ့ချန်ဆောင်တပ်ဖွဲ့ကိုတတင်းပေးပြီးလွှဲပေးလိုက်တာဖြစ်တယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်မောင်ကပြောပါတယ်။စေးပြားတွေရဲ့ကာလာပေါက်စေးကတော့ကြံ့ငွေတန်ပေါင်း450ကျော်ဖို့ရှိတယ်လို့သိရပါတယ်
။ချင်းပြည်နယ်ဖလန်းမြို့နယ်စီးရင်တစ်တော်ကျိုးဝမ်းအတွင်ကျူးကျော်ဆောက်ထားကြတဲ့လူနေအိမ်တွေကိုပြည်နယ်အစိုးရကနေမြေထိုးဆက်ကြီးများနဲ့စက်တင်ဘာလ1ရက်နေ့ကဖြိုချဖျက်ဆီးလိုက်ပါတယ်။ချင်းပြည်နယ်နယ်ဆက်ရေးရနဲ့လုံခြုံရေးဝန်ကြီးပိုမှုကြီးကျော်ကျော်ရဲ့ဦးဆောင်မှုဖြင့်အင်အားတရာခန့်ရှိတဲ့ချင်းပြည်နယ်ရဲတပ်ဖွဲ့ကမြေထိုးဆက် JCB ဆက်ကြီး၄လုံးနဲ့လူနေအိမ်361အိမ်ကိုဖြိုချဖျက်ဆီးခဲ့ကြတာဖြစ်ပါတယ်။ဒါဟာချင်းပြည်နယ်အစိုးရရဲ့ဆုံးဖြတ်ချက်အတိုင်းအရေးယူဆောင်ရွက်တာဖြစ်ပြီးနှစ်ကြိမ်တိုင်သတိပေးပြီးဖြစ်ပေမဲ့လိုက်နာမှုမရှိတာကြောင့်အခုလိုဖြေရှင်းရတာဖြစ်တယ်လို့ချင်းပြည်နယ်တစ်တော်ဝန်ကြီးဦးမန်ဟင်ဒါကပြောပါတယ်။နေအိမ်တွေဖြစ်စည်းခံရတဲ့ဒေသခံပြည်သူတွေဟာအနည်းနာကစီးဆံကြေးရွာနှစ်ချင်းဖျားချောင်းဝင်းအတွင်ဝင်ရောက်ခိုလုံကြပြီးနေထိုင်စရာအခြားအိမ်ယာမြေတွေမရှိကြတော့ဘူးလို့ပြောပါတယ်
။ရာဘာဆွန့်ပစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်အောင်လောင်စာတောင်ဆက်ယုံတည်ဆောက်ဖို့တိုယိုထိုင်းကုမ္ပဏီလီမိတက်ကနေမွန်ပြည်နယ်ရင်းနှီးမြှုပ်နှံမှုနဲ့ကုမ္ပဏီများညွှန်ကြားရေးမှူးဦးစီးဌာနနဲ့လာရောက်တွေ့ဆုံခဲ့ပါတယ်။စက်တင်ဘာပထမအပတ်မှာတွေ့ဆုံခဲ့ပြီးဆက်ယုံတည်ဆောက်ဖို့ကိစ္စကိုတင်ပြဆွေးနွေးခဲ့တာပါဒီစီစဉ်အတွက်မွန်ပြည်နယ်အစိုးရအဖွဲ့ကိုအသေးစိတ်တင်ပြထားခြင်းမရှိသေးကြောင်းဆက်ယုံတည်ဆောက်ဖို့ဒေတာခံပြည်သူလူထုကသဘောတူရင်ပြည်နယ်အစိုးရအနေနဲ့ကန့်ကွက်ဖို့မရှိကြောင်းတယံစာတာနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နိုင်ငံတော်အတိုင်ပင်ခံယုံကနေဖွဲ့စည်းထားတဲ့ကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်တွေဟာရခိုင်ပြည်နယ်စစ်တွေမြို့ကိုရောက်ရှိလာခဲ့ပြီးတော့အစိုးရအဖွဲ့ဝင်တွေလွတ်တော်ကိုယ်စားလှယ်တွေမြို့မိမြို့ဖတွေနဲ့တွေ့ဆုံခဲ့တယ်လို့ခီးစဉ်အတွင်းမှာရခိုင်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့လည်းတွေ့ကြုံနေရပါတယ်။ဒီအခြေအနေကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်။
ကုလသမဂ္ဂအထွေထွေတွန်းရည်မှုရှဟောကိုပီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့ဝင်တွေစက်တင်ဘာလ6ရက်နေ့နယ်နာပိုက်ကစိုက်တွေမြို့ကိုရောက်ရှိလာတာဖြစ်ပြီးရခိုင်ပြည်နယ်အစိုးရဖွဲ့ရုံးမှပြည်နယ်အစိုးရဖွဲ့ဝင်တွေမြို့ခံတွေအပါအဝင်စိုက်တွေမြို့ကဆရာတော်ကြီးတွေနဲ့တွေ့ဆုံခဲ့ကြပါတယ်။တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့စိုက်တွေမြို့ခံဆရာသန်းထွန်းကအဲ့ဒီတွေ့ဆုံပွဲအခြေအနေကိုအခုလိုပြောပြပါတယ်။အဲ့ဒီ
တက်ရောက်လာတဲ့မြို့ရင်းတွေနဲ့လူမှုအဖွဲ့အစည်းတွေကတော့ရခိုင်ပြည်နယ်အစိုးရဖွဲ့ရုံးကိုခေါ်ပြီးတော့ဆိုတော့ဒီလိုပဲခံစားရတယ်လေ။ဒါလို့ဆိုတော့ပြည်သူ့ဘွဲဆိုတာတစ်ဖက်နဲ့တစ်ဖက်မချင်းရရဘလို့ဘောပြောကြဆိုရလိမ့်မယ်။ဒီဘက်ကလည်းတင်ပြပြရရကြီးပြောကြတာပေါ့။အဲ့ဒါကိုဒီလိုဘာမှပြောလို့မရပဲနဲ့ခံစားရပ်နေကြတယ်ဆိုတဲ့ပုံမှာတော့လူရဟာတော်လေးစိတ်ကြပါပေါ့။
ကိုဗီအနိုင်ကတော့တွစ်ဆုံပွဲမှာဗားလိုက်မှုမရှိဘဲမြတ်မြတ်တတဆိုင်စားပြီးရခိုင်တွေရဲ့ရန်ထက်ကခန်းဆက်ချက်တွေကိုလေးပွင့်ပွင့်လင်းလင်းပြောဆိုရဖို့တိုက်တွန်းခဲ့ပါတယ်။ကိုဗီအနိုင်ဥဆောင်တဲ့ကော်မရှင်ပေါ်မှာသူ့အမြင်ကိုလေးဆရာသန်းထွန်းကအခုလိုစပြောပါတယ်
။ဒီခိုင်ဒီနာကျန်သေးပွဲပွဲကလေးကနိုင်ငံသားဝါးပြီးပါတဲ့အတွက်ကြောင့်တော်တော်များများကိုမကြိုက်ကြဘူးမနှိမ့်ကြကြဘူးပေါ့။ဒီကော်မရှင်ဟာဒီကနေ့အတိုင်းကိုနားထောင်မဲ့ကော်မရှင်ဟောက်ရလားဆိုတဲ့အပေါ်မှာကျွန်တော်ရုံးချမှုလုံးဝပြတ်ဆုံးသွားတ
ယ်။ရခိုင်ပြည်နယ်စိုက်တွေမြို့ကိုရောက်ရှိလာတဲ့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုပီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ကိုစိုက်တွေလျှံကွက်မှာသင်္ကာတော်တွေပါဝင်ထောင်နဲ့ရှိတဲ့ရခိုင်ပြည်သူတွေကနေဆန္ဒထုတ်ဖော်ကန့်ကွက်ခဲ့ကြပါတယ်။ဆန္ဒထုတ်ဖော်ကန့်ကွက်ရတာနဲ့ပတ်သက်လို့ဆန္ဒထုတ်ဖော်ရမှာပါဝင်တဲ့ဆရာတော်အရှင်စင်တော်ဘာသာကအခုလိုမြင့်ကြပါတယ်
။ကုလသမဂ္ဂအထွေထွေမှူးချုပ်ကိုပီယာနန်သူတို့ငါကောင်းအောင်လုပ်ပါမယ်ဆိုရှိကမှုရခိုင်ပြည်သူရဲရှင်သူတွေလည်းလုံးဝလုံးဝကိုထောက်မခံဘူးမယုံကြည်ဘူး
။နိုင်ငံတော်တိုင်ပါခံရုံးကဩဂုတ်လ24ရက်နေ့ကဖွဲ့စည်းထားတဲ့ကိုပီယာနန်ဦးဆောင်တဲ့အဖွဲ့ဝင်ကိုဦးပါကော်မရှင်မှာနိုင်ငံခြားသား3ဦးပါဝင်နေတဲ့အတွက်ရခိုင်အမျိုးသားပါတီ ANP ပါဝင်နိုင်ငံရေးပါတီတချို့နဲ့ရခိုင်လူမှုအဖွဲ့စည်းတွေကကြင်ညာချက်တွေထုတ်ပြီးကန့်ကွက်ထားကြပါတယ်
။ဆက်ပြီးတော့မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်စာမြို့ခွဲကမကြီးချမ်းဝရွာသား2ဦးကိုခလာရ280ကနေပြစ်တက်လိုက်တဲ့အမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကနေစစ်ဆေးခဲ့တာကြာမြင့်ခဲ့ပြီဖြစ်ပေမဲ့သုံးတရားထူးခြားမှုမရှိသေးဘူးလို့ကာယကံရှင်နဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။ဒီအချိန်နဲ့အကြောင်းကိုတော့မီးရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းခေါ်ဆံမြို့နယ်ခွဲကမကြီးချောင်းဝရွာသားနှုတ်ကိုမြန်မာတမတော်အရာရှိတဦးကနေပြစ်တက်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်နဲ့မှုခင်းစစ်ဆေးရေးအထူးရဲတပ်ဖွဲ့တို့ကတွားရောက်စစ်ဆေးခဲ့ပေမဲ့လည်းအမှုနဲ့ပတ်သက်ပြီးယနေ့ထိထူးခြားမှုတစုံတရာမရှိသေးဘူးလို့အမှုမှန်ပေါ်ပေါက်ဖို့အတွက်ကူညီဆောင်ရွက်ပေးနေတဲ့မွန်လူငယ်ကိုစိုးသိန်းကပြောပါတယ
်။အမှုမှန်ဘလို့ဆိုင်တွင်နေတယ်ဆိုတဲ့အကြောင်းကိုခုလေးမြင်တာအောင်တော့ဖြစ်စေချင်တော့ပါတော့ဒါမှမဟုတ်အခုကပယ်နေသားမှရှိနေဆိုတော့လောကမဖြစ်
ဒီအမှုအတွက်တမတော်ခလာရ283ရဘက်ကလည်းအေးအေးယူဆောင်ရွက်တာမျိုးမရှိဘူးဆိုပြီးကိုစိုးတိုင်းကအခုလိုဆက်ပြောပါတယ
်ဒီအမှုမှန်ပေါ်ပါဖို့အတွက်ကအထက်ကအမတ်မချတယ်လို့သူ့ဘက်ကဘာမှလောက်တာမရှိသေးဘူးလို့ပြောတယ်
သေးဆုံးသူဦးမိုးရဲ့အကိုဦးချဲကလည်းအမှုနဲ့ပတ်သက်ပြီးဘာမှမကြားရဘူးလို့ပြောပါတယ်။အစိုးရအမှုကိစ္စကိုတွားရောက်စစ်ဆေးခဲ့တဲ့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကတော့အမှုနဲ့ပတ်သက်ပြီးဘလို့အနေအထားတွေရောက်နေပြီလဲဆိုတာကော်မရှင်ဖွဲ့ဝင်ဒေါက်တာညံစောကအခုလိုပြောပါတယ်
။အပြစ်သာပါပေးထားတယ်ဆိုတော့ဆရာတို့မသိရသေးဘူး။ပြစ်တော့ပေးမှာပဲဆိုတော
့ပြီးခဲ့တဲ့မတ်လ10ရက်နေ့ည12နာရီခန့်ကမကြီးချောင်းဝရွာသားတန်ကတဲ့ဦးမိုးနဲ့မောင်ချစ်စိုးတို့နှစ်ဦးကိုခလာရ283ရကပိုကြီးစော်မျိုးသက်ဆိုသူကတနတ်နဲ့ပြစ်တက်ခဲ့လို့ဒေဆုံးသွားခဲ့တာပါရွာသားနှုတ်ကိုပြစ်တက်ခဲ့တဲ့ခလာရ283ရကပိုကြီးစော်မျိုးသက်ကတော့မှားယွင်းပြစ်ခတ်မိတယ်ဆိုပြီးရဲစခန်းမှာထွက်ဆိုထားပါတယ
်အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရှမ်းပြည်နယ် NLD ထိပ်ပိုင်းခေါင်းဆောင်6ဦးကိုတာဝန်ကနေဖယ်ရှားလိုက်တယ်လို့ NLD ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဝင်းချိန်ကပြောပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
၄၀သတင်းနောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာရှင် VOE မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုဝေဖန်အကြံပေးမယ်ဆိုရင်လည်းအမြန်ဆုံးပေးပို့နိုင်တဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံ1982ခုနှစ်မှာလွတ်လပ်ရေးရပြီးကတည်းကအမေရိကန်ပြည်ထောင်စုနဲ့ကျယ်ပြန့်ခိုင်မာတဲ့ဆက်ဆံရေးကိုတည်ဆောက်နိုင်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံပေါင်းများစွာထောက်ပံ့ကူညီပေးခဲ့တဲ့အတွက်လဲဘင်္ဂလားဒေ့ရှ်နိုင်ငံဟာလူမှုရေးဆိုင်ရာအကျိုးရလဒ်တွေ အားကျလောက်ဖွယ်အောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့သလိုအဖွဲ့အစည်းတွေခိုင်မာတောင်းတင်းအောင်လဲဆောင်ရွက်နိုင်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဖွံ့ဖြိုးတိုးတက်မှုလုပ်ငန်းတွေကိုလက်တွဲဆောင်ရွက်ခွင့်ရတဲ့အတွက်အမေရိကန်ပြည်ထောင်စုအနေနဲ့ဝမ်းမြောက်ဂုဏ်ယူမိကြောင်းဒါအပြင်သမ္မတဘာရာကိုဘားမှာစတင်ဆောင်ရွက်နေတဲ့ကျန်းမာရေးဆောင်ရှောက်မှုစားနပ်ရိက္ခာလုံခြုံမှုရှိရေးနဲ့ရာသီဥတုပြောင်းလဲမှုဘက်စုံထင်းထင်းဆောင်ရှောက်ရေးစတဲ့စီမံကိန်းကြီး၃ခုစလုံးမှာလက်တွဲဆောင်ရွက်နေခြင်းအတွက်လည်းဝမ်းမြောက်ကြိုဆိုကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာအလဲပတ်ရောက်ရှိနေစဉ်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကပြောကြားခဲ့ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘင်္ဂလားဒေ့ရှ်ပြည်သူတွေနဲ့အစိုးရတို့ဟာတိုးတက်ကြီးပွားရေးလမ်းကြောင်းပေါ်ကိုရောက်နိုင်ဖို့ကြိုးစားလှုပ်ဆောင်နိုင်ခဲ့ကြပါတယ်။ခဏိအချိန်မှာတော့အထည်ချုပ်လုပ်ငန်းကနေတိုင်းပြည်အတွက်အမေရိကန်ဒေါ်လာ28ဘီလီယံရရှိအောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဟာလွန်ခဲ့တဲ့ဆယ်စုနှစ်နှစ်ခုအတွင်းနှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်း600ခန့်နှုန်းပုံမှန်ရှိခဲ့ပါတယ်။ဒါဟာကမ္ဘာတဝန်းစီးပွားရေးဖွံ့ဖြိုးမှုနှုန်းနေထဲမှာအောင်မြင်မှုရှိတဲ့နှုန်းလည်းဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာအောင်မြင်မှုတွေရှိနေတဲ့တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဟာစိတ်အနှောက်အယှက်ဖြစ်စရာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။ဇူလိုင်လအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးနှစ်ခုကြောင့်လူတွေဒါဇင်ပေါင်းများစွာသေဆုံးခဲ့ရသလိုလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းဘာသာရေးလူနည်းစုတွေနိုင်ငံခြားသားတွေဘလော့ဂါတွေနဲ့လုံခြုံရေးအရာရှိတွေတိုက်ခိုက်ခံခဲ့ရတာဟာဒီဟာအချင်းချင်းသဘောထားကွဲပြားအောင်တိုင်းပြည်အတွင်းမညီညွတ်မှုတွေဖြစ်ပေါ်အောင်တမင်ရည်ရွယ်လှုပ်ဆောင်ခြင်းဖြစ်ကြောင်းဝန်ကြီးကယ်ရီကပြောပါတယ်။ဒီရုံမှာရက်ဆက်တဲ့အကြမ်းဖက်လှုပ်ရက်တွေနဲ့ကမ္ဘာတဝန်းဖြစ်ပေါ်နေတဲ့များစွာသောတခြားအကြမ်းဖက်လှုပ်ရက်တွေဟာအကြမ်းဖက်သမားတွေကိုထောက်ခံအားပေးသူဒါမှမဟုတ်အဲ့ဒီလှုပ်ရက်တွေကိုလှုပ်ဆောင်သူတွေဟာနိုင်ငံနယ်နိမိတ်တွေကိုဂရုမစိုက်ဘဲလူတစ်ဖက်သားရဲ့အခွင့်အရေးကိုအလေးမထားဘဲတရားဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အပြင်ဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စံတန်ဘိုးတွေကိုရောအမေရိကန်ပြည်ထောင်စုရဲ့စံတန်ဘိုးတွေကိုပါလိုက်နာသူတွေမဟုတ်တဲ့အပြင်ကမ္ဘာတဝန်းမှာနေထိုင်ကြသူအများစုရဲ့စံတန်ဘိုးတွေကိုပါအလေးမထားသူတွေဖြစ်ကြောင်းအဲ့ဒီလိုထောက်ပြပြောဆိုခြင်းဟာအရေးကြီးကြောင်းဝန်ကြီးကယ်ရီကပြောပါတယ်။အဲ့ဒီလိုချင်းချောက်မှုတွေနဲ့ရင်ဆိုင်နေရတာကြောင့်ဒီမိုကရေစီစံတန်ဖိုးတွေကိုလေးစားလိုက်နာဖို့ဟာအရေးပါလာကြောင်းဘာဖြစ်လို့လဲဆိုတော့အဲ့ဒီလိုလေးစားလိုက်နာခြင်းမရှိရင်လူတွေဟာအကြောက်တရားတွေဝင်လာပြီးအကြမ်းဖက်သမားတွေလိုချင်တဲ့ပုံစံတွေကိုဝင်သွားနိုင်ကြောင်းဘယ်တိုင်းပြည်မှအကြမ်းဖက်မှုနဲ့ကင်းဝေးလို့မရနိုင်ကြောင်းအကြောက်တရားဝင်လာအောင်လုပ်ရတာလွယ်ကူကြောင်းအစိုးရတွေနဲ့ရဲတပ်ဖွဲ့တွေဟာတစ်နှစ်ပတ်လုံးအချိန်ပြည့်တရက်မှမလွတ်အောင်မှန်ကန်နေဖို့လိုအပ်ကြောင်းအမှန်တကယ်မှာတော့အမေရိကန်ပြည်ထောင်စုဟာဒီအကြမ်းဖက်မှုတွေကိုတိုက်ဖျက်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူလက်တွဲဆောင်ရွက်နေပါကြောင်းဝန်ကြီးကယ်ရီကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေနဲ့ခင်းအတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင
်။စီးရီးယားမှာအပြစ်ခတ်ရစဲလုံနိုင်အတွက်စီစဉ်ဖို့နောက်တစ်ခါထပ်ပြီးကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖရော့ဖ်တို့ဟာဂျနီဗာမှာတောက်ကြနေကတွေ့ဆုံခဲ့ကြပါတယ်။အခုဆင်နီဗာမှာခေါင်းဆောင်တို့ကစီးရီးယားပြည်သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတိုးချဲ့ဖို့အကြမ်းဖက်မှုလျှော့ချဖို့နဲ့စီးရီးယားပြည်ရင်းစစ်ဆုံးတိုက်ရေးအတွက်လိုအပ်နေတဲ့အဖြေရှာရေးကိုဥဆောင်ပြီးလုပ်ဖို့အတွက်ဆွေးနွေးခဲ့ကြတာပါ။ပါကစ္စတန်နိုင်ငံမှာ2017ခုနှစ်စီးနှစ်မှုအတွင်းအယ်ကိုင်ဒါအဖွဲ့ခေါင်းဆောင်အိုဆာမာ ဘင်လာဒင်တေဆုံးခဲ့တယ်လို့ IS သတင်းကြောအဖွဲ့ခေါင်းဆောင်အဘူဘေကာ အယ်ဘာဂါဒီကိုလည်းလိုင်းလံရှာဖွေတုတ်တင်မှုအမေရိကန်ကထိတ်တန့်ဦးစားပေးဖို့အတွက်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံခြားရေးဝန်ကြီးနိုင်ငံတော်၏တိုင်ပင်ခံဒေါက်တာဆန်းစုကြည်ကအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့လာအိုစ်နိုင်ငံဖီယင်ချန်းမှာတည်တံ့တွေ့ဆုံပြီးနှစ်နိုင်ငံလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ကရခိုင်ပြည်နယ်ချန်ပေကော်မရှင်နဲ့ရခိုင်ပြည်နယ်ကလူ့ခွင့်ချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးမှာမဟုတ်ဘဲဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်လူနည်းစုကြားဖြစ်ပေါ်နေတဲ့တင်းမာမှုလျှော့ချရေးအထောက်အကူပြုမယ်အကြံပြုချက်တွေကိုပေးသွားဖို့မြန်မာနိုင်ငံကိုရောက်ရှိနေတာဖြစ်တယ်လို့မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်
။ဒေါက်ခင်မျိုးသက်ကသတင်းချင်းချက်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့ Dave Magnets ဖြစ်ပါတယ်။တောက်ကြနေနေတဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်။ကျွန်မကအင်ဂျင်နိုင်ပါ။အားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.